Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ29ရက်ဗုဒ္ဓဟူးညအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖော်ပေးနေပါတယ်ကျွန်မစုမြတ်မော်ပါရှင် COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ကမ္ဘာတဝန်း COVID-19 ကာယရောဂါကြောင့်သေဆုံးသူ3သိန်းခွဲကျော်သွားပါပြီ American ပြည်ထောင်စု John Hopkins တက္ကသိုလ်ကCOVID-19 ဆိုင်ရာပြုစုထားတဲ့စာရင်းအရတကဘာလုံးမှာယောဂကူးစက်သူက96သိန်းကျော်ပါတယ်။အဲ့ဒီထဲမှာ American ပြည်ထောင်စုကယောဂကူးစက်သူရောသေဆုံးသူပါအများဆုံးဖြစ်ပါတယ်။ American မှာ COVID-19 ယောဂဖြစ်နေသူသက်တမ်း9သိန်းနီးပါးနဲ့သေဆုံးသူ3သိန်းကျော်သွားပါပြီ။ American ပြည်ရင်ယောဂကူးစက်မှုဒုတိယအဆုံးဆုံးဖြစ်နေတာက Brazil နိုင်ငံဖြစ်ပါတယ်။အင်္ဂါနေ့တနည်းနဲ့ Brazil မှာသေဆုံးသူ1000ကျော်ခဲ့ပြီးကမ္ဘာမှာတရက်ထဲသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလည်းတရက်ထဲသေဆုံးသူ900ကျော်အတီးပြုတ်လူနာသစ်3500နီးပါးနဲ့ဆိုးရင်စရာဖြစ်နေပါတယ်။နယူးဇီလန်နိုင်ငံမှာတော့နိုင်ငံတည်းကဆေးရုံတွေမှာ COVID-19 လူနာတယောက်မှမရှိတော့ဘူးလို့ဒီကနေ့ပုံထုံးနေမှာသတင်းထုတ်ပြန်ပါတယ်။စပိန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးခဲ့သူ28000ကျော်တဲ့အတွက်10ရက်ဝန်းနဲ့အောက်မေ့ခြင်းအထိမ်းအမှတ်ကိုဒီကနေ့မှစတင်ပါတယ်ရှင်။Twitter လူမှုကွန်ရက်ပေါ်မှာ American သမ္မတ Donald Trump ရေးသားတဲ့အချက်အလက်မှန်စစ်ဆေးနိုင်ဖို့ Twitter ကအချက်အလက်စုဆောင်းထားတဲ့ website link ကိုပထမဆုံးအကြိမ်တွဲပြီးဖော်ပြခဲ့ပါတယ်။ American သမ္မတရွေးကောက်ပွဲကြရင်စာတိုက်ကနေကြိုတင်မဲပေးတာတွေကမဲမတမာမှုဖြစ်နိုင်တယ်လို့သမ္မတ Trump ကရေးတင်ခဲ့ပြီးမကြခင်မှာပဲကြိုတင်မဲနဲ့ပတ်သက်တဲ့အချက်အလက်အမှန်ကိုဆက်နိုင်ပါတယ်ဆိုတဲ့ link ကိုသမ္မတရဲ့ tweet အောက်ဖက်လားမှာတွဲပြီးဖော်ပြခဲ့တာပါ။အဲ့ဒီအပြာရောင် link ကိုနှိပ်လိုက်ရင်ကြိုတင်မဲနဲ့ပတ်သက်လို့ Twitter ဝန်ထမ်းတွေစုဆောင်းထားတဲ့သတင်းဆောင်ပါအချက်အလက်အမှန်တွေဖော်ပြထားတဲ့စာမျက်နှာစီရောက်သွားပါတယ်။အဲဒီစာမျက်နှာအပေါ်ဆုံးမှာကြိုတင်စာတိုက်ကထည့်တဲ့မဲတွေကနေမဲမတမာမှုဖြစ်နိုင်တယ်လို့ Trump ကအချက်အလက်မခိုင်မာပဲပြောတယ်လို့ရေးသားထားပြီးသမ္မတရဲ့ tweet ထဲမှာမှားယွင်းထင်ယောင်ထင်မှားဖြစ်နိုင်တဲ့အချက်အလက်၃ခုနဲ့ပတ်သက်တဲ့အချက်အလက်အမှန်တွေကိုထောက်ပြထားပါတယ်။ Twitter ပေါ်မှာ follower တန်း80ကျော်တဲ့သမ္မတ Trump ကတော့အခုလို Twitter ကုမ္ပဏီရဲ့လောက်ရဟာ2020သမ္မတရွေးကောက်ပွဲကိုဝင်ဆွတ်တာဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုချုပ်ချယ်တာဖြစ်တဲ့အတွက်သမ္မတတယောက်အနေနဲ့လုံးဝလက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ American ပြည်ထောင်စု Minneapolis မြို့မှာ African American တယောက်ကိုဖမ်းဖို့စ조사စဉ်အဲ့ဒီသူတည်ဆုံသွားခဲ့တဲ့အတွက်ရဲအယားရှိ4ယောက်ကိုအလုပ်ဖြုတ်လိုက်ပါတယ်။George Floyd ဆိုတဲ့သူကိုဖမ်းဆီးကြတဲ့ထဲကလူပြိုရဲအရာရှိတယောက်ကသူ့ရဲ့လက်ဘင်းကိုဒူးနဲ့ထောက်ထားတဲ့ဗီဒီယိုလူမှုကွန်ရက်ပေါ်တင်ခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ရုပ်သံသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ဘေးကရက်ချိသူတယောက်ရိုက်ထားတဲ့အဲ့ဒီဗီဒီယိုမှာ George Floyd ကအသက်ရှူလို့မရဘူးလို့အချင်းချင်းပြောတာကြားရပါတယ်။အင်မတန်ဝမ်းနည်းစရာဖြစ်ရဖြစ်တယ်လို့ Minneapolis ရဲဌာနရဲချုပ်ကပြောကြားခဲ့ပါတယ်
။ We know that there are inherent dangers in the profession of policing.But the vast majority of the work we do does never require the use of
shell လုပ်ငန်းတွေဟာအန္တရာယ်များတာမှန်ပေမဲ့လုပ်ငန်းအများစုကအင်အားလုံးဝသုံးဖို့မလိုအပ်ပါဘူး။တည်ဆုံသွားသူနဲ့သူ့မိသားစုအတွေ့အင်မတန်စိတ်မကောင်းကြောင်သူ့အနေနဲ့ပြောပါရဲလို့ Minneapolis ရဲဌာနရဲချုပ်ပြောသွားတာပါ။ဒီအမှုနဲ့ပတ်သက်လို့ FBI ကလည်းစုံစမ်းနေတယ်လို့သူကပြောပါရဲ။တည်ဆုံသွားသူ George Floyd ကိုလိမ်လည်မှုနဲ့မတင်ကားလို့ရဲကဖမ်းဆီးတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရဲ။ရဲဖမ်းခြင်းအတွင်သူတည်ဆုံးခဲ့တဲ့အပေါ်မကျေနပ်တဲ့အတွက် Minneapolis မြို့မှာယာနဲ့ချီတဲ့သူတွေအင်္ဂါနေ့ညကစူဝေးချီတဲ့ဆန္ဒပြခဲ့ကြတာမှာအထီးကရုံးနှိမ်နှင်းရဲ့ရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပြီးရဲကမျက်ရည်ရွပုံးတွေနဲ့လူစုခွဲခဲ့ပါတယ်။ကဘာပတ်လမ်းကြောင်းထဲမှာလက်ပတ်နေတဲ့အပြပြဆိုင်ရာအာကာသစခန်းစီသွားမဲ့လူလိုက်ပါတဲ့အာကာသရှင်ကို American မြေပေါ်ကနေ2011ခုနှစ်ထဲကဆိုရင်ပထမဆုံးအကြိမ်ဒီနေ့လွှတ်တင်မှာဖြစ်ပါတယ်။ American အာကာသသိပ္ပံစူးစမ်းလေ့လာရေးဌာန NASA ကအာကာသယာဉ်မှူး2ယောက်ဟာ SpaceX ပုဂ္ဂလိကကုမ္ပဏီရဲ့ Crew Dragon အာကာသယာဉ်နဲ့အာကာသကိုပြန်တက်ကြမှာဖြစ်ပါတယ်။ American ရဲ့အာကာသစူးစမ်းရေးလုပ်ငန်းတွေမှာပုဂ္ဂလိကပိုင်အာကာသယာဉ်တွေကိုအသုံးပြုနိုင်ဖို့အဆင်ပြေသလားဆိုတာနောက်ဆုံးအဆင့် standard မှုလို့လည်းမြင်နိုင်ပါတယ်။
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်မကတော့နားလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါတောင်ကိုရီးယားနိုင်ငံမှာရက်ပေါင်း50အတွင်းကိုရိုနာဗိုင်းရပ်စ်ကူးလူနာသေ40ကိုတည်ရတဲ့အများဆုံးစစ်ဆေးတွေ့ရှိခဲ့တာကြောင့်ဆိုရင်ချက်တွေထွက်ပေါ်လာပါတယ်။ပိုကူးလူနာတွေကိုချီရခံလိုက်တဲ့စနစ်အပြင်ပိုးစစ်ဆေးမှုတွေကြည်ကြဲပြန့်ပြန့်လုပ်ခဲ့တာကြောင့်တောင်ကိုရီးယားနိုင်ငံမှာမတ်လနောက်မှအခြေအနေတွေတည်ငြိမ်လာတဲ့အတွက်ကာယောဂါကာကွယ်ထိန်ချုပ်ရေးကဏ္ဍချက်တွေကိုတာဝန်ရှိသူတွေဖြေလျှော့ပေးခဲ့တာပါ။အခုနောက်ဆုံးတွေ့ရတဲ့ကူးစက်လူနာအများစုဟာကြောင်းပြန်တက်နေတဲ့ကလေးတန်းနဲ့ချီရှိရာမြို့တော်တဝိုင်းမှာဖြစ်ပါတယ်။တခါဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့ပုတ်ထုံးနေ့မှာပိုကူလူနာသစ်380နဲ့တေဆုံးသူ78ဦးတိုးလာပါတယ်။တဟာသတင်း9ပတ်ကျော်အတွင်းတည်ရတဲ့အများဆုံးတွေ့ရတဲ့ပိုကူလူနာရေအတွက်ဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာလက်ရှိပိုကူလူနာစုစုပေါင်း 15,000 ကျော်ပါတယ်။အင်ဒိုနီးရှားမှာလည်းဒီကနေ့လူနာသစ်55ဦးတိုးလာတဲ့အတွက် COVID-19 လူနာစုစုပေါင်း 1,483 ဦးရှိကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။အာရှတာနိုင်ငံတွေထဲမှာအိန္ဒိယမှာလည်းလူနာသစ် 6,000 ကျော်ဒီကနေ့စစ်ဆေးတွေ့ရှိခဲ့တာကြောင့်လက်ရှိချိန်ထိပိုကူလူနာစုစုပေါင်း 3,000 ခွဲကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ကယောဂါထိန်ချုပ်ရေးကန့်သတ်ချက်တွေကိုအိန္ဒိယတနိုင်ငံလုံးဖြေလျှော့ပေးလိုက်တဲ့အချိန်မှာတည်ရထဲအများဆုံးစံချိန်တင်တိုးလာတာပါ။မြန်မာနိုင်ငံမှာတော့မေလ29ရက်နောက်ဆုံးထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ပိုကူလူနာ206ဦးရှိကြောင်းမြန်မာကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့အနီးကပ်ရှိခဲ့သလားဆိုတာခြေရာကောက်နိုင်တဲ့ Apple ဖုန်းထဲထည့်ဖို့လုပ်တဲ့အခါတကယ်ထည့်ရမယ့် App အစားအခြား App အတူတွေကိုရယူဖို့ online ကနေသတင်းအချက်အလက်တွေခိုးယူတဲ့ hacker တွေကကြိုးပမ်းတာမျိုးတွေနဲ့ကြုံနေရပါတယ်။အဲ့ဒီ App ကိုထိုင်းအစိုးရကပြီးခဲ့တဲ့သတင်းမှမှမိတ်ဆက်ပေးခဲ့တာပါ။ online ကကျူးလို့နဲ့ဒီလိုရာဇဝမှုတွေအကြောင်းထိုင်းပြည်သူတွေကိုအစိုးရကချက်ချင်းအသိပေးအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့လည်းအလားတူ online ရာဇဝမှုတွေနဲ့စီးပွားရေးအရာလိမ်လည်မှုတွေကျသွားမဲ့ပုံမရှိဘူးလို့တုံ့တန်မှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့တစ်ပတ်ကထုတ်ပြန်ခဲ့တဲ့ PWC လူမှုစစ်တမ်းတွေအရထိုင်းနိုင်ငံမှာစီးပွားရေးနဲ့ပတ်သက်တဲ့ရာဇဝမှုတွေနဲ့လိမ်လည်မှုမျိုးတွေနဲ့ကြုံခဲ့ရသူပေါင်းဟာ2018ခုနှစ်မှာ48ရာခိုင်နှုန်းရှိခဲ့ပေမဲ့33ရာခိုင်နှုန်းထိကျဆင်းသွားတာကိုဖော်ပြထားပါတယ်။အဲ့ဒီလိုလိမ်လည်မှုမျိုးကြုံရပေမဲ့လည်းတိုင်တန်းတာမျိုးတွေမရှိတာကြောင့်အခုလိုကျဆင်းလာတာပိုဖြစ်နိုင်တယ်လို့လည်း PWC ကသုံးသပ်ထားပါတယ်။တရုတ်နိုင်ငံတို့တချင်းကိုမထီမဲ့မြင်ပြုရင်ရာဇဝမှုမျိုးကြောင့်အတည်ပြုမဲ့အငြင်းပွားစရာမူကြံတရားကိုဆွေးနွေးနေတဲ့ဟောင်ကောင်လွှတ်တော်ဝင်ကိုဟောင်ကောင်အထူးကြုံနေနေရေးရဲတွေကတားဆီးပိတ်ဆို့ထားပါတယ်။အဲ့ဒီဆွေးနွေးပွဲပြတ်ပြားသွားအောင်လွှတ်တော်ကိုဝိုင်းထားကြဖို့တက်ကြွလှုပ်ရှားသူတွေကအင်္ဂါနေ့ညမှာလှုံ့ဆော်ထားကြတာပါ။ဒါကြောင့်လဲဆန္ဒပြသူတွေဝင်လို့မရအောင်လွှတ်တော်ဝင်ပပလဲကိုရိပ်ဖြစ်ထားတဲ့အကာရန်တုံးတွေချထားတာဖြစ်ပါတယ်။ဒါပေမဲ့လဲထောင်နဲ့ချီတဲ့ဆန္ဒပြသူတွေကစီးပွားရေးအချက်အချာကြားတဲ့မြို့လယ်မှာစုယုံရောက်ရှိလာပြီးတော့ဒီမိုကရေစီရေးထောက်ခံကြွေးကြော်ခဲ့ကြသလိုဆန္ဒပြပွဲတွေကိုငရုတ်ရည်သုံးပြီးတော့လူစုခွဲခဲ့တဲ့ရဲတွေကိုလည်းဆဲဆူအဟိတ်ခဲ့ကြတာပါ။ဟောင်ကောင်လွှတ်တော်မှာတော့တရုတ်နိုင်ငံတော်တချင်ကိုရည်ရွယ်ချက်ရှိရှိနဲ့နှီးမျိုးစုံသုံးပြီးမထီမဲ့မြင်လုပ်တဲ့သူတွေကိုထောင်သန်း3နှစ်ဖြစ်စေငွေတန်ဒေါ်လာ6,000ဖြစ်စေကြားခံမှုအတီးပြုတ်တတ်မှတ်မဲ့မူကြမ်းကိုဒုတိယမြောက်နဲ့အဖြစ်ဆွေးနွေးနေတာပါ။ပြီးခဲ့တဲ့နှစ်အတွင်းဘောလုံးပွဲချီတက်ပေါ်ရီမှာတရုတ်နိုင်ငံတော်တချင်ဖွင့်တဲ့အခါတိုင်းဘောလုံးပွဲပရိသတ်တွေကလှောင်ပြောင်ခရယာကစပြီးတော့ဒီမူကြမ်းကိုတင်သွင်းခဲ့တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာအဆိုပြုထားတဲ့ဟောင်ကောင်လုံခြုံရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့အခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်အာရှတိုက်ကအစုရှယ်ယာစီကူရီတီကနေမတည်မငြိမ်ရှိခဲ့ပါတယ်။ဟောင်ကောင်ဟန်စင်အညွန်ကိန်းက3.8ရာခိုင်နှုန်းရှန်ဟိုင်းအစုရှယ်ယာတွေက3.3ရာခိုင်နှုန်းအတီးတီးစီကျခဲ့တယ်လို့ဆစ်ဒနီ S&P အစုရှယ်ယာစီတွေကလည်းအကြဖဲကိုရောက်သွားပါတယ်။ဒီကနေ့ဈေးပိတ်ချိန်မှာဂျပန်နီကေအညွန်ကိန်းက3.9ရာခိုင်နှုန်းတိုင်ဝမ် DSCE က3.1ရာခိုင်နှုန်းဈေးတက်နေပြီးတော့ဆိုလ်ကော့ပစီအစုရှယ်ယာတွေကလည်းမဆိုစလောက်အတက်ပြခဲ့ပါတယ်။ရှင်းတန်းဈေးတွေကလည်းဒီကနေ့ဈေးအကျနဲ့အယောင်းဝယ်ဖြစ်နေတာပါ။အမေရိကန်ယန်နန်စင်းစီရီသစီကို33.84ဒေါ်လာနဲ့1.9ရခိုင်နှုန်းကျနေတယ်လို့နိုင်ငံတကာစံဖြစ်တဲ့ crude ယန်နန်စင်းသစီကိုတော့35.53ဒေါ်လာနဲ့1.9ရခိုင်နှုန်းအတည်တည်ဈေးကျနေတာပါအမေရိကန်ဂျိုယောင်းဂျိုဝဲအဓိကအစုရှယ်ယာ3ခုစလုံးအတက်ပြနေတယ်လို့ပဲဥရောပဖက်ကလန်ဒန်ပဲရစ်နဲ့ဖရန့်ဖတ်ကအဓိကအစုရှယ်ယာတွေကလည်းဒီကနေ့အတက်နဲ့ဈေးဖွင့်ခဲ့တာဖြစ်ပါတယ်မေလ29ရက်ပုတ်ထုံးနေ့ညဖက်နောက်ဆုံးရထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ COVID-19 ကာယောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူပုတ်ထုံးနေ့ညတိုင်းအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
။လက်ရှိဗန္ဒာနေ့ရဲ့ဖြည့်ဆွတ်ဘတ်ဂျက်မှာကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားတဲ့အသုံးစရိတ်တွေကစက်တန်းပေါင်း2,000ကျော်၊ဒ ဖြတ်တောက်ဖို့တင်ပြလာတာနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးဌာနဘက်ကဖြတ်တောက်ဖို့မတင်တဲ့အကြောင်းခုခံချေပါခဲ့တာကိုတင်ဆက်ပေးသွားပါမယ်။ကျွန်မမေခါပါ။လက်ရှိဘဏ္ဍာနှစ်ရဲ့ဖြည့်စွက်ဘတ်ဂျက်မှာကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားတဲ့အသုံးစရိတ်တွေကကျပ်တန်းပေါင်း2000ကျော်ဖြတ်တောက်ဖို့အာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမေဝင်းမြင့်ကလွှတ်တော်ကိုတင်ပြခဲ့တာပါ။ဒီပေါ်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကစစ်စင်ရေးအတွက်လိုအပ်ချက်အရာတောင်းခံတာဖြစ်တယ်လို့လွှတ်တော်ကိုရှင်းလင်းတင်ပြခဲ့ပါတယ
်။စစ်စင်ရေးနဲ့လူမျိုးရေးတောင်းဝန်ထမ်းဆောင်နေကြသောတပ်မတော်သားများတွေလိုအပ်သည့်ဒေသန္တရဝေယူခြင်းများပြုလုပ်နိုင်ရန်ဝန်ထမ်းနေဆက်ဇေယျဤ25ရာခိုင်နှုန်းကိုစစ်စင်ရေးအထူးနေရွက်ဇေယျအဖြစ်သတ်မှတ်ပေးထားပြီးဖြစ်ပါသဖြင့်ကျပ် 1200 နှုန်းဖြင့်တိုးမြင့်ပေးရနိုင်ရန်အတွက်အထက်ဖော်ပြပါငွေများလိုအပ်ခြင်းဖြစ်ပါတယ်။ကွန်ပျူတာရသည့်ရက်စွဲမှာဩဂုတ်လ22ရက်ဖြစ်ဖြင့်မူလခံမှန်းခြေငွေစင်းဘီးဤတွင်တောင်းခံရမမီတော့သည့်လျောက်ခြေဆွဲတောင်းခံငွေဖြင့်တင်ပြရခြင်းဖြစ်ပါသည
်စစ်စင်ရေးအထူးစေတောင်းခံချက်အပြင်တက်မြုပ်စီပင်သားရရေးအဖွဲ့လိုအပ်ငွေဓာတ်စီဆက်စီလိုအပ်ငွေပစ္စည်းရိတ်ခါပို့ဆောင်ရေးလိုအပ်ငွေတွေကိုတက်မတော်ဘက်ကတိုးမြင့်တောင်းခံခဲ့တာဖြစ်ပါသည်တမရောရဟတ်ရင်တွေကိုစစ်စင်ရေးအတွက်တာမကစစ်စင်ရေးဒေတာအရက်ဖတ်လိုအပ်ချက်တွေအတွက်ပါအထောက်အကူပြုပေးနေရတာရှိရဲလို့လေဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကဖြည့်ဆွတ်ဘတ်ဂျက်လူငွေတင်ပြတောင်းခံရမှာထည့်သွင်းရှင်းလင်းပြောဆိုသွားခဲ့ပါတယ်တမရောအနေနဲ့နိုင်ငံဘန်နာကိုဖြုံးတီးမှုမလုပ်တယ်လို့အိန္ဒိချင်းနိုင်ငံများနဲ့ရှင်းရင်တော့မှတမရောအတုံးစရိတ်ဟာကွာခြားမှုရှိနေသေးတယ်လို့လည်းထောက်ပြသွားခဲ့ပါတယ်တမရောရဲ့ဖြည့်ဆွတ်ဘတ်ဂျက်ကိုဖြတ်တောက်ဖို့တင်ပြလာခဲ့သူဒေါက်တာမေဝင်းမြင့်ဟာလွှတ်တော်ရဲ့တည်ထောင်ဖွဲ့ထားတဲ့တက်မတော်ဘတ်ဂျက်စီစီရေးပူပေါင်းအဖွဲ့ဝင်တဦးလေးဖြစ်ပါတယ်
။ယခုကမှာဓာတ်ရှိဈေးကလည်းကျဆင်းနေတဲ့အတွက်ဓာတ်ရှိတောင်းခံသူတွေမှာတောင်းပေါင်းတောင်းတတိချော့ချခွပြုပါရန်အဆိုတင်ရပါတယ်။အမှုတံပို့ဆောင်ရေးကျန်ခွန်လအတွက်တောင်းခံထားသူမှာမူလရထားကျက်ချက်21,995တမ6နှစ်ပုံမတောင်းခံထားသူတွေ့ရတဲ့အတွက်အထူပါသုံးသိထမှာကျက်တောင်းပေါင်းတောက်တီတီရှောက်ချောက်ဖြစ်ပြသပါကြောင့်အဆိုတင်ရပါတယ
်ဖြတ်တောက်ဖို့တင်ပြလာခဲ့သူဒေါက်တာမေဝင်းမြင့်ကဘလို့ကြောင့်ဖြတ်တောက်တင်တယ်လဲဆိုတာနဲ့ပတ်သက်လို့လွှတ်တော်မှအခုလိုတင်ပြသွားခဲ့တာဖြစ်ပါတယ်အစအဦးထိမ့်သိမ့်ရေးစိတ်တွေပညာရှင်ငှားရမ်းတာတွေမြေယာသိစီရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေခရီးစိတ်နေရွက်စိတ်တမျိုးစီရင်တာယာရေးအဖွဲ့အတွက်ဆိုပြီးတောင်းခံထားတာတွေကစက်တန်းပေါင်း2000ခွဲလောက်ကိုရှော့ချဖို့တင်ပြခဲ့တာဖြစ်ပါတယ်နောက်ဆုံးမှာတော့လွှတ်တော်ဘတ်ဂျက်စီစီကော်မတီနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ညှိနှိုင်းမှုအရကာကွယ်ရေးဝန်ကြီးဌာနဘက်ကတင်ပြထားတဲ့ဘတ်ဂျက်တွေကတာမန်နဲ့ငွေလုံးငွေရင်းနှစ်ခုပေါင်းတောင်းခံမှုတွေကနေစက်တန်းပေါင်း1000ကျော်ကိုဖြတ်တောက်ကခွင့်ပြုပေးခဲ့ပါတယ်။တပ်ပိုင်းဆိုင်ရာဘတ်ဂျက်သုံးစွဲမှုနဲ့ပတ်သက်လို့လွှတ်တော်မှာအသေးစိတ်စစ်စစ်နိုင်တာမရှိဘူးလို့တော်ကိုယ်စားလှယ်တွေဘက်ကထောက်ပြမှုတွေရှိနေပါတယ်။တပ်ပိုင်းဆိုင်ရာသုံးစွဲမှုတွေနဲ့ပတ်သက်လို့ထောက်ပြမှုတွေထဲမှာနှစ်စဉ်တိုးတောင်းလာတဲ့အပေါ်မှာလည်းထောက်ပြမှုတွေရှိနေတာပါ။ဒီလိုဖြတ်တောက်မှုအပေါ်ဝန်ကြီးဌာနဘက်ကပြန်လည်တုံ့ပြန်တာကကြိုးကြောင်းစီလုံးမှုရှိပါရဲ့လားမင်္ဂလာတော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကတော့အခုလိုတုံ့တက်ပြောဆိုပါခဲ့ပါတယ
်။တက်နဲ့ပတ်သက်ပြီးတော့စစ်ဆေးဖို့မရှိဘူးပေါ့။ချင်းစစ်ကလည်းဒီတက်မတော်ဘက်ကပဲရှိတယ်ပေါ့။ရက်ဘက်တွေကဝင်ရှိလို့မရဘူး။စစ်ဆေးတဲ့အခါမှာလည်းဒီလွှတ်တော်တင်တဲ့အခါမှာလည်းအဲ့ဒါကလည်းဒီလွှတ်တော်ကနေပြီးတော့တက်မတော်နဲ့ပတ်သက်တဲ့ဖွဲ့ထားတဲ့ကော်မတီပေါ့လူ15ဦးပါဝင်တဲ့လွှတ်တော်ကိုယ်စားလှယ်15ဦးပါဝင်ကြည့်သူတို့ပဲကြည့်ကုန်ရတယ်ပေါ့။အဲ့ဒါလေးကိုအပြင်ကိုထုတ်ပေါ်ပြောကြလို့လည်းမရဘူး။နောက်ဆိုတော့အဲ့ဒါလည်းနိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရာထုတ်ပြောလို့မရဘူးဆိုပြီးတော့ပိတ်ထားတာမျိုးတွေရှိတယ်ပေါ့။အဲ့တော့ဒီလွှတ်တော်ကြီးတရက်လုံးဝမသိရဘူး။ဒီ15ရောက်ဝင်ကျင်လောက်ကပုံကိုယ်တွေပဲတီးကွန်ရတယ်ပေါ့ဘလို့သုံးဆွဲနေလဲသုံးစိတ်တရားထိအောင်ရှိရလားတကယ်တော့သုံးရလားအဲ့ဒါတွေကတော့ဘလို့မှမသိနိုင်ဘူးဖြစ်စိလို့မှမရတာဘလို့လို့သိမလို့
ဒီနေ့အတွက်ဖြည့်ဆွတ်ဘတ်ဂျက်ကိုအစိုးရကတောင်းခံလာတာဟာစုစုပေါင်း7 billion 3000နီးပါးဖြစ်ပြီးလွှတ်တော်ရဲ့ငွေစင်းပူပေါင်းကော်မတီကတော့ဒီလိုတောင်းခံလာတဲ့ပမာဏတွေက7 billion 80လောက်ကိုဖြတ်တောက်ဖို့လွှတ်တော်ကိုတင်ပြခဲ့ပါရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်ရှင်
တိုက်ပွဲတွေပြင်းထန်နေတဲ့ရှင်းပြနယ်ပလောင်ဝါမြို့နယ်တွင်ကအောက်မီလဝကျေးရွာမှာမီးရှို့ခံရလို့နေအိမ်၄၀ကျော်လောက်မီးလောင်တော့ပြီးဒေသခံတွေဘေးလွတ်ရွာကိုထွက်ပြေးနေကြတဲ့ရှင်တွေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်လက်ခံအဖွဲ့နဲ့ဆိုးရတပ်တို့တိုက်ပွဲပြင်းထန်နေတဲ့ရှင်းပြနယ်ပလောင်ဝါမြို့နယ်တွင်ကအောက်မီလဝကျေးရွာဟာမနေ့ကမီးရှို့ခံခဲ့ရတာဖြစ်ပြီးအိမ်ရှိ၄၀ကျော်လောက်မီးလောင်တော့တယ်လို့အောက်မီလဝဒေသခံဦးဝေပါကပြောပါတယ်
တနားကြီးကြော်ကြော်လောက်မှာပဲတနားကြီး10မီလောက်ရှိတယ်အဲ့တနားကြီး10မီလောက်မှာဒီမှာတက်တူတက်ကတော့ဝင်လာတာရှိတယ်ယူရလိမ့်မယ်တော်ရင်ဝင်လာတယ်ဆိုတော့ဒီမှာတက်တူတက်ကတော့ဝင်လာတဲ့ချိန်ကနေပြီးတော့ ဆက်ငါးမီတော့ကြာတယ်အဲ့မှာမင်းကြီးထားလို့ပြောရတယ်။ဟာမင်းကတော့ဆက်တော့မင်းကတော့ကတော့ဘာဖြစ်တယ်မလို့ကြည်ကြည်ရမှာမင်းကြီးတော့
ကြာ။အောင်မီလောကကြီးရဟာဘလောက်ဝမြို့နယ်ရှေ့ဘက်ကမ်းမှာတရှိတာဖြစ်ပြီးအဲ့ဒီကြီးပါနီးမှာလွန်ခဲ့တဲ့လလောက်ကလေးကတိုက်ပွဲတွေဖြစ်ပေါ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့ကလည်းကြီးရမီလောင်နေတာကိုမြင်တာကြောင့်ဘလောက်ဝတစ်ဖက်ကကမိမိကြီးရကိုမင်းရင်ဖို့တော်တဲ့အောင်မီလောကကြီးရတော်တွေကိုတနက်နေ့ပြစ်တာကြောင့်ဒဏ်ရာရရှိတော်သူတွေလည်းရှိတယ်လို့ဥဝေဘက်ကဆက်ပြောပါတယ်။
အဲ့မှာမိရဲ့လာလုံးလေးချင်မှာဒီကလူတွေကတော့ကြည့်နေကြတော့ကြည့်နေတဲ့ဆိုတော့တွားပြီးတော့မင်းကိုမငင်းတိုက်ရဘူးလေ။နောက်ကျတော့မင်းကတဖြစ်ဖြစ်များလာတဲ့ချိန်မှာဒီကကျွန်တော်တို့ရွာသားတွေနဲ့ဟိုကကျွန်တော်တို့ရွာသားတွေအကုန်ပေါင်းပြီးတော့အဲ့မှာမင်းကြီးတိုက်ဖို့တော့ကျွန်တော်တို့လေတွေနဲ့ပေါ့ဒီဘလောက်ဝဆက်ချမ်းကျွန်တော်တို့အဲ့ဒီမင်းကဝကျေပါပဲကိုးရည်ပြ။အဲ့မှာလေတစည်းကတော့အဲ့မှာကျွန်တော်တို့ရွာရဲ့အဲမြကန်းဘေးကိုရောက်တာပေါ့။ရောက်ပြီးချိန်မှာဒီမြမတက်မလို့ဖက်ကန်ပြီးတော့ပြက်ခတ်တာတွေရှိတယ်ပြန်ပြီးတော့ရွာသားတွေခြောက်နေပြီးတော့အဲ့မှာနောက်ဘူးလို့နော်ဒီ၃စင်းသွားတာပြောနော်နောက်တစ်စင်းကတော့မြင့်လီမှာနောက်တစ်စင်းကတော့ဒီဘလောက်ဝဆက်ချမ်းတော့ဆက်ဖာတာရှိတယ်အဲ့မှာဒူတို့တွေလည်းဘလို့ကြမ်းမသူတို့ကိုလုံးလုံးဒီရှိပေါ်မှာပဲအကုန်လုံးဟိုပေါ့ပြပြဝဲပြီးတော့နေကြတာပေါ့နော်။ဟိုမှာရွာချင်းမှာရောက်သွားတဲ့လူတွေလည်းပြီးဘူးတော့ဆိုင်းပြီးတော့ပြေးကြတယ်ဗျ။အော်ဒဏ်ရာရတဲ့လူကတော့မနေ့ကတော့ကျွန်တော်ကတော့ကြားပြကြတာတော့ကျွန်တော်တို့နှစ်ယောက်ပြေးကြတယ်ဆိုအခုကျွန်တော်တို့လည်းထိုက်ပြီးတော့ပြေးလာတာဗျ။အ
ဲ့ဒီအောင်မီလဲဝါကြေးရွာကိုမိရှူတာဟာတက်မတော်ကဖြစ်တယ်လို့အေဖပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။
ဟိုမနေ့ကဒီမေလ26ရက်နေ့ဒီအော်နေ့လေ2နာရီ40လောက်မှာဒီဘလဲဝါမြို့နယ်မီလဲဝါအောက်ရွာကိုမြန်မာစစ်တပ်ကနေမြန်မာစစ်တပ်ရဲ့ဒီအင်အားဟို50ကျော်ပါတဲ့စစ်ကြောင်းတစ်ခုကဝင်ရောက်ပြီးတော့မှဒါမိရှို့ဟိုဖျက်ဆီးခဲ့တာရှိတယ်။အဲ့ဒီစစ်ကြောင်းဟာဒီခလာ269ဒီဘလဲဝါရဲ့တပတ်ကံပေါ့နော်ဒီခလာ269တောင်ပေါ်ကနေဆင်းလာပြီးတော့မှဟိုအဲ့ဒီရွာရဲ့ကိုဟိုတန်းပြီးတော့ဝင်သွားတာကိုဒါရွာသားတွေလည်းအားလုံးတွေ့တယ်ဆိုတော့အဲ့ဒီရွာကိုမီးရှို့နေတဲ့အချိန်မှာရွာသားတွေကဒါသူတို့ရဲ့အိမ်တွေပြီးလောင်နေတာသိလို့ဟိုမင်းကြီးတပ်ဖို့သွားတဲ့အချိန်မှာလည်းပဲဟိုအဲ့ဒီမှာရှိတဲ့မြန်မာစစ်သားကဒီစစ်သားတွေကနေပြီးတော့မှဟိုလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတော့မှသူတို့ကိုမောင်းထုတ်တာပေါ့နော်အဲ့ဒါကြောင့်မို့လို့ရွာသားတွေကဟိုမီးငိမ့်ဖို့မရသေးပြန်ပြီးတော့ပြေးလာခဲ့ကြတယ်ဆိုတော့ဒီလိုအနေအထားမျိုးနော်ဒါကတော့ဒီမြန်မာစစ်သားကဒါစစ်ရာဇဝမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်ဗျ
ဒေတာခန်တွေနဲ့အဖွေတို့ရဲ့ဆဆွေးပြောဆိုရှင်းနေပတ်သက်ပြီးတမ်တော်ဖက်ကိုမေးမြန်းဖို့ဘူရော်ရီကအချင်းချင်းဆက်သွယ်ခဲ့ပေမဲ့အစည်းအဝေးလုံးနေတာမို့မပြောနိုင်သေးကြောင်းတွန့်ပြန်ပြောဆိုခဲ့ပါတယ်။လက်ရှိရှင်ဒီရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာပွဲတွေဆက်လက်ပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်ပလောဝဒေတာခန်တွေဟာလည်းဒေလွရကြေးရွာတွေကိုထွက်ပြေးနေကြပြီးရွာသားတွေမရှိတဲ့အချိန်ကြေးရွာကိုမီးရှို့လိုက်တာကြောင့်နေရာပြောင်းရင်နေစရာမရှိတော့ဘူးလို့အောက်မီလဝဒေတာခန်ဦးဝေပါကဆက်ပြောပါတယ
်။ကျွန်တော်တို့ကဒီအင်းဆိုတော့ကကျွန်တော်တို့ကဒီမရှိနဲ့ရှိနဲ့ထောက်ထားတော့ပေါ့ဗျာ။နောက်ထောက်ထားတော့ဒီကိုလိုဆုံးချုံတော့တဲ့အချိန်မှာကျွန်တော်တို့အင်းလိုထောက်မှန်လို့ဟိုမိုးကလည်းကြာခဏနေမိုးကြာခဏနေချိန်မှာကျွန်တော်တို့ဒီတုတ်ဖက်ဒီစခန်းကနေဒီဒီစာတင်ကြောင်းနေမှာနေရတော့ဘူးငင်းကြမ်းလို့နေရပြန်လို့ကျွန်တော်တို့နေစရာအင်းရှိလို့ဗျာ
။အခုမေလာတိုက်ပွဲတွေတွင်မှာမီးရှို့ခံရတာဟာပလောက်ဝမြို့နယ်ကအောက်မီလဲဝကြေးရွာတစ်ခုတည်းမဟုတ်ပဲရခိုင်နောက်ပိုင်းကလက်ကကြေးရွာဟာလည်းပြီးခဲ့တဲ့တပတ်လောက်ကမီးရှို့တာကိုခံခဲ့ရပါတယ်။ရခိုင်နောက်ပိုင်းနဲ့ရှင်းပြနေဖက်မှာတပ်ပွေးတွေတင်ထိုင်နေတဲ့တလို့ကြေးရွာတွေမီးရှို့ခံရတဲ့မှာလေတန်းတဲ့အေနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပဲကျွန်တော်တန်းနိုင်ရခိုင်ကနေတထိန်ပေးပို့ထားပါတယ
်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုဗစ်ကာလစာဝင်နေရေးအစီအစဉ်ဖို့ဒုတိယအကြိမ်အဖြစ်ငွေသားထောက်ပံ့ကြေးပေးဖို့အစီအစဉ်အတွက်မြို့နယ်အလိုက်စီရင်ကောက်ယူမှုတွေပြုလုပ်နေတာမှာဘယ်လိုစီစစ်ဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်ကျွန်မအိမ်တနာထုံးပါCOVID-19 ကပ်ရောဂါအကျတဲ့ကာလမှာပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်ငွေသားထောက်ပံ့ချေကို3000ကနေတောင်းချသတ်မှတ်ပြီးထောက်ပံ့ပေးဖို့စီစဉ်နေပါတယ်။ရခိုင်ပထမတစ်ကြိမ်ထောက်ပံ့ရိတ်ခါရေတုန်းကစီရင်အရာပုံမှန်ဝင်ငွေရှိတဲ့အိမ်ထောင်စုအရေအတွက်က၄တန်းနီးပါးရှိတဲ့အတွက်ဒီစီရင်ကိုအခြေခံပြီးပုံမှန်မှန်ကန်တဲ့အချက်အလက်တွေရနိုင်ဖို့ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ထိဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထီကပြောပါရယ်။နိုင်ငံတော်ရဲ့ budget အလဟတ်တမဖြစ်စေဖို့အတွက်စားဝတ်နေရေးအခက်ရှိနေပြီးမပြတ်မနေထောက်ပံ့ပေးဖို့လိုအပ်တဲ့သူမျိုးကိုသာရွေးချယ်ပြီးစီစီကောက်ယူနေတယ်လို့ရန်ကုန်တိုင်းမှိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောရည်ကိုပြောပါရယ်။ဒါမှမဟုတ်
တချို့ကလည်းနိုင်ငံတော်ရဲ့ထောက်ပံ့မှုကိုအမှန်တကယ်လိုအပ်တဲ့လူတွေရှိတယ်လို့နိုင်ငံတော်ရဲ့ထောက်ပံ့မှုကိုလည်းဟုတ်လားလူကျင်တဲ့လူတွေရှိကြတယ်ကြ
ဟုတ်ကဲ့
တော့ဒီခါထောက်ပံ့မှုတုန်းကတော့ဟာဖြာဖြစ်ပြီးလို့ဟာပဲတပိတ္တာလို့တတပိတ္တာနဲ့တရားတော်ရလည်းတယ်ဒီခုချိန်မှာဟာသူတို့ကြားမိတဲ့အကြောင်းတွေကတော့တို့လူကြီးထောက်ပံ့မယ်ဆိုတဲ့အတွက်ဒီပုံမှာဘယ်လိုဖြစ်လဲလူဆိုချင်တဲ့တွေရှိတာလဲဆိုတဲ့အနေအထားလေးရှိပါတယ်ဒါလေးတွေကိုကျွန်တော်တို့အနေနဲ့အသက်နိုင်ဆုံးတာ ဆက်ကြည့်ပြီးတော့ဟိုဆောင်ရွက်လျက်ရှိပါတယ
်မင်္ဂလာတညွန့်မြနယ်မှာတော့အရင်အခြေခံစားတောက်ကုန်တွေဝေပေးတော့ကရှိတဲ့စီရင်အရာအထောင်စုပေါင်း 4,600 ကျော်ကိုအခြေခံပြီးပြန်ကောက်တဲ့အခါအခုငွေသားထောက်ပံ့ကြေးအတွက်ပေးဖို့လိုအပ်တဲ့အထောင်စုပေါင်းက 5,000 ကျော်ရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်စီရင်ကောက်ယူရမှာအုတ်ချုပ်ရည်မှုတွေဘက်ကကြုံတွေ့နေကြရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းမင်္ဂလာတောင်ညွန့်မြို့နယ်အုတ်ချုပ်ရည်မှုဦးအောင်ဝင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့ကစီရင်ကောက်ယူဖို့အချိန်လေးပေးပြီးတော့မှဆောင်ရွက်ခဲ့ပါတယ်အဲလိုကောက်ယူတဲ့အချိန်မှာအဲလိုဒီလာပြီးတော့ရေးတကယ်မြေပြင်ရက်ကွက်ထဲမှာလည်းပဲကောက်ယူတဲ့အချိန်မှာဆက်သွယ်လို့မရတာမျိုးတွေရှိတယ်နောက်တကယ်ရက်ကွက်ထဲမှာမရှိဘူးအစင်းကောက်ယူတဲ့ဆိုတဲ့အတန်ကြားပြီးတဲ့နောက်ပိုင်းကမှကြာကမှသူပြန်ရောက်လာပြီးတော့သူတို့လည်းဒီမှာတတ်မှတ်ထားတဲ့ချက်တွေနဲ့ညီတာစင်းရဲနဲ့ဟိုထည့်ပေးပါပါညာဆိုတဲ့အခါကျတော့ကျွန်တော်တို့မှကျတော့စင်းရဲကအများကြီးအပြောင်းအလဲလုပ်နေလို့ကမရနိုင်တဲ့အနေအထားလေအဲ့တော့အဲ့ဒီကမျိုးလေးအခက်အခဲလေးတော့ရှိပါတယ
်ဒီလိုထောက်ပံ့ကြီးအတွက်စင်းရဲကောက်ယူရမှာအမှန်တကယ်လိုအပ်နေသူတွေဖြစ်မဖြစ်ဆိုတာကရက်ကွက်ရဲ့စိတ်အိမ်မှုတွေနဲ့ယာအိမ်မှုတွေစီမှာအဓိကတာဝန်ရှိတယ်လို့ရှမ်းပြည်တောင်ပိုင်းအေးသာယာမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်သူရဆိုပါတယ်
ကျောင်းစီမှာဟိုရက်ွက်အုပ်ချုပ်ရေးအဖွဲ့ပြီးမှာပေါ့နော်ရက်ွက်အုပ်ချုပ်ရေးအဖွဲ့ဒီမှာအုပ်ချုပ်မှုရှိမယ်အုပ်ချုပ်မှုအောက်မှာယာယီမှုရှိမယ်ယာယီမှုရောက်မှာစိန်မှုရှိတယ်စိန်မှုရနေတာတော့အတိအလုံးပေါ့ဘာလဲဆိုတော့စိန်ထဲမှာမှသူပါဝင်စိန်မဲကြီးရနေတာမှာမှဘယ်သူကပဲနေတာရှိတယ်လို့ဒါသူအတိအလုံးပါဒီစိန်မှုတွေအရှိကြီးတဲ့အနေထားမှာအစစ်စစ်ရှေ့ခံတာပေါ့ဒီအစစ်စစ်ရှေ့ခံလာတဲ့အပေါ်မှာအစိန်မှုကရှေ့ခံလာတယ်ဥပဒေဒီရိုင်းမှုကထောက်ခံတာအဲ့မှာထောက်ခံတဲ့ OK ရုပ်ဝတ်အုပ်ချုပ်မှုထောက်ခံတာဒီမီထောက်ကြော်တော့ရွေးချယ်ရတာ
အခုပေးမဲ့ငွေသားထောက်ပံ့ကြေးကိုတယ်လီဖုန်းတွေကနေတဆင့် online ပေးမဲ့နဲ့အိမ်ထောင်စုတွေစီကိုတိုက်ရိုက်ရှာအောင်ပေးနိုင်ဖို့စီစဉ်နေတာဖြစ်ပါတယ် COVID ကာလငွေသားထောက်ပံ့ပေးမဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကပြန်ကြစေသည့်အငှားရင်မောင်းကြပန်းလုတ်သားရီလုတ်သားအလုတ်ကျန်းသမားခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလုတ်ကင်နေတဲ့နေစာဒါမှမဟုတ်ယာယီဝန်ထမ်းအခြားပုံမှန်ဝင်ငွေမရှိတဲ့အလုပ်သမားတွေနဲ့ကိုဗစ်ကြောင့်လက်တလောမှာအလုပ်လက်မဲ့ဖြစ်နေတဲ့သူတွေဖြစ်ပါတယ်။ဒါအပြင်လူကယ်ပြန်ဝင်ကြီးဌာနကနေတဆင့်ပဋိပက္ခဒေသမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ IDP ပြည်တွင်းဒုက္ခသည်တွေကိုလည်းငွေသားကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ကျမအိမ်တနာထုံးမှရန်ကုန်မြို့ကနေတရင်ပြပို့တာဖြစ်ပါတယ်။
ဒီ American အတန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ COVID-19 ကြောင့်အရောင်းဝယ်မရှိတော့ဘဲလေလွင့်ရမယ်စိုက်ပျိုးရေးထွက်ကုန်တွေကိုနိုင်ငံတော်ဖြန့်ဝေနိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်။ကျမသင်္ကီထိုက်ပါပြီးခဲ့တဲ့နှစ်ကဂေါ်ဖီတထုပ်ကို1000လောက်ရောင်းခဲ့ရတာမို့ဒီနှစ်မှာလဲရှမ်းပြည်တဝန်းဂေါ်ဖီစိုက်သူတွေများခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားစွာပဲပြောင်းဘူးဂေါ်ဖီခရမ်းကျင်သည့်ငရုတ်သည့်အပါအဝင်ဟင်းသည့်ဟင်းရွက်စိုက်ပျိုးထုတ်လုပ်သူတွေအဝယ်မရှိတော့တာကြောင့်အခင်းတဲမှာပဲမခူးမဆွတ်ပဲစွန့်ပစ်လိုက်ရတဲ့အခြေအနေကိုရောက်သွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကတော့ဒါကိုအခွင့်အလမ်းတစ်ခုဖြစ်ပြောင်းလဲခဲ့ပါတယ
်။တောင်သူတွေကိုသွားညှိတယ်။အော်ဒီအခင်းတွေဘာလို့မှလဲဒီတိုင်းမင်းပြစ်ထားတော့မှလားဆိုတော့သူတို့ကဘာမှမလုပ်တော့ဘူးပြစ်တော့မယ်ဆိုတော့အဲ့ဒါဆိုရင်ကျွန်တော်တို့ကိုယ့်အကိုခုတ်ယူပြီးတော့မှလှူမယ်ဆိုလို့ရှိရင်ပေးမလားဆိုတော့ပေးမယ်ဆိုတော့ပထမပိုင်းမှာကျွန်တော်တို့ကအဲ့တောင်သူတွေစီကနေပြီးတော့မှအလူခံပြီးခုတ်ပြီးတော့ကားကားကိုကျွန်တော်တို့အလူခံတယ်အလူခံပြီးတော့မှဟိုလှူတယ်ပေါ့နော်ဘာမှတပီလုံးနေသေးဒီအစုံမဲပေါ့လှူတယ်
အသင်းရဲ့အတွင်းရေးမှူးဦးကျော်သူပြောပြခဲ့တာပါဒါပေမဲ့အခုနောက်ပိုင်းမှာတော့တချို့ကိုဈေးခွက်ရှာရောင်းပြီးပင်းတရားဘက်ကတောင်သူတွေစီကပြန်ဝင်နေပါတယ်အခုချိန်ထိတော့ဂေါ်ဖီထုတ်ပေါင်း2,000ကျော်လောက်နိုင်ငံတော်ဝန်ကိုဖြန့်ဖြူးနိုင်ခဲ့ပါပြီမြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်အများစုကတရုတ်ဈေးခွက်ကိုမှီခိုရတာပါဒါပေမဲ့တရုတ်ဈေးခွက်ကဆန်အဝယ်တောင်မသေးကြတော့တဲ့အနေအထားဖြစ်ပါတယ်မြန မြန်မာနိုင်ငံစံစပါအသင်းချုပ်ရဲ့ဗဟုအလုပ်မှုဆောင်ဒေါက်တာဆွထွန်းကတရုတ်ဘက်ကတရားမဝင်ကုန်သွယ်မှုကိုတင်းကျပ်လာတဲ့အနေအထားလို့ပြောပါတယ်
။ဒီလွန်ခဲ့တဲ့တစ်လကျော်တော့စပြီးတရုတ်နယ်စပ်မှာဟိုပို့ပြီးတင်းကျပ်လာတယ်။သူကဒီကိုဗစ်ကိုအခြေခံပြီးတော့မှဟိုတရားဝင်ဓာတ်တွေသူကအဓိကထိန်းသိမ်းတယ်။နောက်လူဝင်လူထွက်ကိုကန့်သတ်တယ်။နောက်ကားတွေသွားတဲ့အခါကျတော့ကားသမားတွေလဲရတဲ့ပုံစံရှိတော့လက်ရှိနေသားမှာနယ်စပ်ကုန်သွယ်ရေးကကျဆင်းနေတာပေါ့နော်။ဒါကတော့ဆန်အပါဝင်ပေါ့။အားလုံးဒီပြဿနာရှိရယ
်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်းကာလအတန်ကြာရပ်ဆိုင်နေသလိုတရုတ်ဘက်ကစီကံသတ်မှတ်ချက်တွေကိုမကြာခဏတစ်ဖက်သက်ချမှတ်ပြဋ္ဌာန်းလို့ရှိတာကြောင့်မြန်မာကုန်သည်တွေနစ်နာကြရတယ်လို့လည်းနေဆက်မှာရှိတဲ့ကုန်သည်အတိုင်းအဝိုင်းကပြောပါတယ်စိုက်ပျိုးရေးအဓိကနိုင်ငံဆိုပေမဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးဈေးကွက်ဆိုင်ရာအချက်လက်တွေမရှိပါဘူးစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဒီနှစ်ဈေးကောင်းရတာကိုနောက်နှစ်မှာလိုက်ပြီးတော့စိုက်ပျိုးကြတဲ့အနေထားပါနောက်စိုက်ပျိုးရေးထွက်ကုန်တွေအတွက်ဈေးကွက်ကလည်းရေရေရာရာမရှိပါဘူးတည်သီးဝလံပတ်မှန်တဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရင်မှုဦးကျော်သူကတော့
ဒီမှာကုမ္ပဏီတစ်ခုကကြားခံပြီးတော့မှဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘလောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကလည်းလိုပါတယ်ရှေ့မှာကျွန်တော်တို့ contract family နေမအောင်မြင်ခဲ့တဲ့ဟာဒီဒီတောင်သူကလည်းဈေးကောင်းရရင်ပြန်ထုတ်ရောင်းတယ်ကုမ္ပဏီကလည်းဈေးနှိမ့်တဲ့အချိန်မှာတစ်ခါလေကြာရင်မဝယ်ပေးတဲ့ဟာမျိုးတွေရှိတယ်ပေါ့နော်အဲ့မှာနှစ်ဦးနှစ်ဖက်ယုံကြည်မှုပြောက်ပြီးတော့မှ contract family စနစ်ကလည်းမပြေပြေဘူ
းတည်တည်ဝလံပတ်မှန်တဲ့ဟင်းဒီဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဘက်ကတော့နိုင်ငံတကာဈေးကွက်တို့ရှာပွေနေသလိုအွန်လိုင်းပေါ်ကရောင်းချနိုင်မဲ့ဈေးကွက်တစ်ခုကိုလည်းဖော်ဆောင်ဖို့ကြိုးစားနေကြပါတယ်ချစ်မသင်္ကီထိုက်ပ
ါမြန်မာနိုင်ငံသား30ကျော်ဟာလူမောင်ခိုပွဲစားတွေနဲ့နေဆက်ကနေတရားမဝင်နေတဲ့ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့အတွက်ထိုင်းနိုင်ငံရဲ့ COVID-19 အရေးပေါ်ဥပဒေနဲ့အရေးယူခံရဖို့ရှိတဲ့အကြောင်းကိုပြောပြပါမယ်ချစ်မအေးမှာပါထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာထိုင်းနိုင်ငံတဲကအဝင်အထွက်လမ်းတွေကိုပိတ်ဆို့ကန့်သတ်ထားချိန်မှာမေလ26ရက်နေ့ညကထိုင်းနိုင်ငံသားလူမောင်ခိုပွဲစားတွေဟာထိုင်းမြန်မာနယ်စပ်ကန့်စနဗူရီခရိုင်ကွေးကုတ်ကျေးရွာအနီးနယ်စပ်လမ်းကနေမြန်မာနိုင်ငံသားတွေကိုကားသုံးစီးနဲ့တင်ဆောင်လာခဲ့တာပါအခုအချိန်မှာနယ်စပ်တစ်ခုနဲ့ခုပိတ်ဆို့ကန့်သတ်ထားချိန်ဖြစ်လို့ထိုင်းနယ်ခြားစောင့်တက်နဲ့ထိုင်းရဲတပ်ဖွဲ့တွေကလူကုန်ကူးမှုသတင်းအရလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ကြောင်းစံခရဗူရီရဲမှူးစူပါဝတ်ကပြောဆိုပါတယ်အခုလိုမျိုးဖမ်းဆီးမှုအပေါ်မြန်မာလူသမားတွေနဲ့ပတ်သက်လို့အာဏာပိုင်တွေကိုဘာသာပြန်ဖြစ်အကူအညီပေးနေတဲ့ဦးဆိုင်ရေးကတော့ VOA ကိုအခုလိုပြောပြပါတယ
်ဟိုအဲ COVID-19 ကြောင့်ပေါ့နော်တို့ကပြန်မရတရားတွေဖိတ်ထားတော့သူကအဲ့ရောဒီကနေပြန်သွားတယ်ကိုးရတယ်ပြန်ပြီးခိုးပြီးပြန်ဝင်လာတယ်အဲ့ပုံစံမျိုးပြောရတယ်ဖျားသုံးသူဘက်ကနေကူးသွားလိုက်တာပေါ့နော်ကူးသွားပြီးတော့ပါလမန်ဘက်ကိုသွားတယ်တဲ့ပါလမန်ကနေပြန်လာပြီးတော့ဖျားသုံးသူဘက်ကနေပြီးတော့ဒီကံကြမ်းလာမှုတွေဖြတ်ပြီးတော့လာမှုတွေကိုပဲပြန်ဝင်မှာအဲ့ဒီအချိန်မှာလမ်းမှာစစ်တဲ့ယောဂဘုံစစ်တဲ့လူရှိမယ်လာပြီးတော့စစ်သားတွေရှိမယ်ရဲတွေရှိမယ်ပေါ့နော်ဆိုတော့မင်းတို့ဘယ်ကိုသွားလာလဲလို့မေးတော့သူကပါလမန် ID သွားတယ်လို့ပြောလိုက်တော့အဲ့မှာပြဿနာစတဲ့တာမှာပြန်ပြီးခိုးဝင်လာတယ်ပေါ့အမရဲ့
နေမြေတွေကိုပိတ်ဆို့ကန့်သတ်ထားပြီးမြန်မာနိုင်ငံဘက်ကဝင်လာခဲ့သူတွေကိုကန့်သတ်ထားချိန်မှာထိုင်းလုံခြုံရေးအာဏာပိုင်တွေကစစ်ဆေးရေးဂိတ်တွေချပြီးစစ်ဆေးဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီထဲမှာကားသုံးစီးနဲ့အတူတရားမဝင်မြန်မာနိုင်ငံသားတွေကိုရောပြန်ပြီးတော့ခိုးဝင်လာသူတွေကိုရောအခကျင်းွေယူပြီးတယ်ဆောင်လာတဲ့ထိုင်းနိုင်ငံသား3ဦးနဲ့မြန်မာနိုင်ငံသား35ဦးတို့ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံသားလူမောင်ခိုပွဲစားတွေဟာမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းကရာချပူရီပချုတ်ကရင်ကံစူဖန်ဘူဒီခရိုင်နေမှာအလုတ်သွင်းပေးဖို့အတွက်တဦးကိုဗန်းငွေ9000နဲ့လက်ခံယူပြီးထိုင်းနိုင်ငံအတွင်းကိုခေါ်ဆောင်လာခဲ့တာပါတချို့လည်းနိုင်ငံကူးစာအုပ်တွေရှိနေကြတယ်လို့ဆိုပါတယ်ဒါပေမဲ့လည်းနေဆက်လန်းတွေကနေတရားမဝင်တဲ့နီးနဲ့မြန်မာနိုင်ငံကိုပြန်သွားကြပြီးတရားမဝင်တဲ့နီးနဲ့ပြန်လာကြတာဖြစ်တယ်လို့လည်းဆိုပါတယ်အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေနဲ့ထိုင်းနိုင်ငံသားလူပွဲသားတွေကိုတော့ COVID-19 အရေးပေါ်ကာလဥပဒေအရတက်လက်အရေးယူသွားမယ်ဆိုပြီးထိုင်းနိုင်ငံစံခရဗူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းဆန်းမြို့နယ်မှာရင်သိမ်းမှောက်မှုကြောင့်လမ်းလုံးသား10ဦးသေဆုံးပြီး9ဦးတန်ရာရရှိခဲ့တဲ့အကြောင်းတင်ပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမိုင်းဆတ်တာချိလိုက်လန်းလွယ်ဆန်းဆုံးတောင်စင်းပါခါကြီးရွာနီးမှာမနေ့ကကားတစ်စီးသိမ်းမှောက်မှုကြောင့်ကားပေါ်ပါလာတဲ့လမ်းမြေလုံးသား19ဦးနဲ့10ဦးသေဆုံးပြီးကျန်သူတွေအလုံးတန်ရာရရှိသွားတယ်လို့ပိုင်းဆိုင်မြို့နယ်အန်အေဒီတွင်းမှူးဦးသွန်းအောင်ကပြောပါရယ်
နန်းလုံးတဲ့အလုပ်သမားတွေမိုင်းဆက်မြို့ပါပဲကဏ္ဍနဲ့နောက်ဖာမှာနေတာလေအဲ့လူတွေကနန်းလိုက်လို့ရင်လည်းတရုတ်ကားပေါ်ကဤနေရာတော့နဲ့တောင်းနေကြပါလား၁၉ရောက်မှ၁၀ရောက်ပြီးပါတယ်ချက်ချင်း၉ရောက်ပြီးတယ်တရုတ်ကား၁၀ရောက်မှပြီးတယ်လူတိုင်းတိုင်းကဂျန်ရရောက်တဲ့လူကတရုတ်မှာ
တေဆုံးသူအများစုဟာမိုင်းဆက်မြို့နယ်နောင်ဖာကျေးရွာနဲ့ကဏ္ဍကျေးရွာကအများစုဖြစ်ပြီးတာစီမြို့နယ်နဲ့မြေကြီးနားမြို့နယ်တူးစီပါရှိပါတယ်သူတို့တွေဟာမိုင်းဆက်တာချလိုက်လမ်းပိုင်းပြင်ဆင်ဖို့တွားလာချိန်မှာကားသိမ်းမှောက်သွားတာဖြစ်ပါတယ်။ဖြစ်စဉ်အသေးစိတ်ကတော့မေလ26ရက်နေ့မနေ့ပိုင်းအဲ့ဒီမြေဆဲကားဟာမိုင်းဆက်တာချလိုက်လမ်းလွယ်ဆောင်ဆုံးတောင်စင်ဘာခါကြီးရွာနီးရောက်မှာကားဆက်ချွေရင်းပြီးလမ်းဘေးရဘက်ပေနေရနဲ့ရှိ6ထဲကိုထိုးကျသွားတာဖြစ်ပါတယ်။ရင်ပေါ်ပါလမ်းလုံးသား19ဦးနဲ့ယောက်ျား3ဦးနဲ့အမျိုးသမီး6ဦးတို့ပွဲချင်းပြီးတိတ်ဆုံးသွားပြီးကြံမျိုးသမီးတို့ကတော့စိတ်ယုံပုတ်စင်မှာထပ်မံတိတ်ဆုံးသွားခဲ့ရတာပါ။ကျန်ရှိတဲ့ထိခိုက်တန်ရာရရှိသူရှိဦးကတော့မိုင်းဆက်ပြည်သူစေယုံနဲ့တမတော်စစ်စေယုံကိုပူထားရပါတယ်စေယုံတင်ထားရတဲ့ထိခိုက်တန်ရာရရှိသူရှိဦးရဲ့ဒီကနေ့အချိန်လေးကိုတော့ဥထုံးအောင်ကခုလူဆက်ပြောပါတယ
်ဟိုအဲ့6ယောက်မှာ4ယောက်ကတော့မိုင်းဆက်မှာတရင်တရာစစ်တပ်စေယုံရှိတယ်လေနော်စစ်တပ်ကို4ယောက်ပို့လိုက်နောက်2ယောက်ကတိုင်းတော်ပို့မယ်ဟိုခါယူကျိုးပါသူတိုင်းတော်ကမှနိုင်မှာမို့လို့တိုင်းတော်ပို့မယ်လို့ပြောတာပေါ့နော်2ယောက်ကတော့ဆင်းသွားတယ်လို့ပြောတယ်
တန်ရာပြင်းထန်လူနာတွေရဲ့အခြေအနေကိုသိရှိဖို့မိုင်းဆက်မြို့နယ်ပြည်သူ့စေယုံကဒေါက်တာတန်ဝင်းကိုဆက်သွယ်မေးမြန်းခဲ့ရမှာမဟာလကြောင်ပြောဆိုခဲ့ပါတယ်။တန်ရာနိုင်ငံရရှိသူရင်မောင်းစေယာဦးကတော့မိုင်းတွန်းနယ်မြေရဲစခန်းမှာအမှုဖွဲ့ရေးယူထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုး match တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။တော်ရရှိမြခင်ကုသလနာစင်ညာမယ်မြမအေးဆုံးသက်ချက်အစီအစဉ်မှာတော့ရခိုင်ပြည်ပခန့်နဲ့ပြည်တော်စုအန်ရဲဆိုတဲ့အကြောင်းအရာကိုဂျော်မနီနိုင်ငံဟွန်ဘတ်တက်ကဇူမြမအေးစုတွေစီကတိကဟောင်းဥခင်မောင်စောနဲ့ကျွန်တော်ကြိုးစမ်းသားဆွေးနွေးဆုံးသက်ထားတာဖြစ်ပါတယ်။မြမနိုင်ငံအတွက်ငင်းကြီးဟာမရှိမဖြစ်လိုအပ်နေတဲ့အချိန်မှာရခိုင်ပြည်မှာဖြစ်နေတဲ့စစ်ပွဲဟာဘာကြောင့်ဆက်လက်ဖြစ်နေရပါသလဲဒီစစ်ပွဲငင်းသက်နိုင်ဖို့ဘယ်လိုအခက်အခဲကြုံရလဲဆိုတာကိုဥက္ကင်မစောကအခုလိုစတင်သုံးသပ်ပါတယ
်ကျွန်တော်မိနာတော်မှာဟိုဤရီနဲ့ခုဖြစ်နေတာအစိုးရနဲ့စစ်တပ်နဲ့တရားမတရားဆွဲချနေတယ်လို့ကျွန်တော်မြင်တယ်စစ်တပ်ကသူတို့ပဲ press conference မှာတခါပြောတာ EU သူတို့မတက်ချင်ပါဘူးတဲ့အစိုးရနေပြီတော့တော့သူကြီးကလည်းအပြုတ်တိုက်လို့လည်းအဲဒါကြောင့်သူတို့တိုက်နေရတာပါတဲ့တကယ်လို့ငနနော်တိုင်မင်းငံဘုတ်ကိုနဲ့သမရတရားကနေပြီးအဲဒီစိတ်ကိုရပ်ဆိုပြီးအမေပြင်းသူတို့ရပ်ဖို့ဆင်နေတဲ့တခါသူတို့ပြောမှုတယ်သူများလည်းမှတ်မိနေမယ
်အဲ့ဒါဘယ်လိုပြချရလဲတကယ်တမ်းသဘောရုံမှန်နဲ့ပြောလို့
အဲ့လိုပြောရတယ်ပြောပြီးတော့ဒီဘက်ကလည်းအဲ့ဒီဘက်ကလည်းဘာသာမှထမလာဘူးသူတို့ဘက်ကလည်းမရဘူးစစ်တပ်ကလည
်းအဲ့လိုဆိုတော့စစ်တပ်ဘက်ကပြောနေရုံမှာပဲစူရဘက်ကရောအင်ဂျီဘက်ကရောဗာမြန်းမကျင်းတဲ့ဆီလေဒီမှာကျတော့နိုင်ငံရေးအဖြစ်သူတို့နဲ့ ENP နဲ့ဆက်ဆံရေးမကြည့်ရတာရှိတာပေါ့ဗျာသူကဒီကောက်ပွဲနိုင်တဲ့ ENP ကိုတခိုင်းမျိုးသားပါတီကိုအစိုးရပရိုဂရမ်ဒီဝင်နဲ့ NLD ဖွဲ့တဲ့ ENP နဲ့ဆက်ဆံရေးမကြည့်ရဖြစ်တယ် ENP နဲ့ဖြစ်တာဒါပေမဲ့အခုတိုက်တာ AA ဗာမြန်းဆက်ဆံလို့လည်းမေးရရှိရပါတယ်ကျွန်တော်အဲ့ဒါကျွန်
တော်လက်စစ်သားလို့မရဘူးဘယ်လိုဖြစ်လဲမသိဘူးလားကျွန်တော်မြင်လာတော့ခုနကျွန်တော်ပြန်တိုင်းပြောပြီးဟိုနှစ်ဖက်လုံးကဟိုစစ်တပ်ကလည်းအစိုးရကိုလွှဲချနေတယ်အစိုးရကလည်းဘာသာမှမပြောဘူးဘာကြောင့်သူတို့ဒီရက်ဖို့အမိန်မပေးဘူးဆိုတာမပြောဘူးအခုတည်းကဘာသာမှမကြားသေးဘူးအဲ့ဒါဘယ်လိုကြောင့်အဲ့ဒါသူတို့မပြောတာလဲဆိုတော့ကျွန်တော်လည်းနားမလည်ဘူ
းဒီခိုင်းကြီးနေမှာဖြစ်နေရဲ့ဒုက္ခတွေဒီအချင်းနဲ့ဟိုဘက်နိုင်ငံကိုရောက်နေကိစ္စအဲ့ဒီကိစ္စနဲ့ညာပတ်သက်စရာတစုံတရာရှင်းပါဦးအ
ဲ့ဒါတော့ကျွန်တော်စဉ်းစားဖြစ်တဲ့ကိစ္စ ဒီမှာအခုနောက်ပိုင်းသူတို့ကသတင်းတွေထွက်နေတာလေဒီအင်းနဲ့အာဇာနဲ့ပေါင်းနေပေါ့လေအဲ့လိုမျိုးတွေသတင်းတွေထွက်နေတာပဲတကယ်ဟုတ်လားမဟုတ်လားတော့လည်းဘယ်မှလည်းမသိဘူ
းသတင်းအမှန်လဲလိုက်ခွင့်မရှိဘူးအမှန်ပြောရရင်ဝက်ဖတ်နေ
အရင်နေမထွက်နေတာသတင်းမှန်နေရတယ်တို့ဘာမှကိုမသိရဘူးအဲ့တော့ပြောရမှာတော်တော်လက်ခက်တယ်ဝေဘာမှလည်းတော်တော်လက်ခက်တဲ့ကိစ္စဖြစ်နေတယ်ကွာ
ဆိုတော့အစိုးရကဖြစ်စေတမန်တော်ကဖြစ်စေပြိုပြီးတိုက်နေဆိုရင်စနရကဒီဟာတဖြည်းဖြည်းနဲ့လူမျိုးကြီးအပြင်ဆောင်လာကြတယ်တစ်ခါနဲ့ rest တိုက်တယ်ဆိုတော့မုံမဲနဲ့မတိုက်ကြဘူးဆိုတော့ကျွန်တော်ကြောက်ဘူးလေတိုက်ပြောရင်တစ်ခါတည်းမုံအောင်ဆိုပြီးတော့အကြောင်းမျိုးမနဲ့ဟိုဘက်ကလည်းဆော့ပြီးဒီဘက်ကလည်းဆော့ပြီးဆိုတော့လူမျိုးကြီးအပြင်ဆောင်လာတဲ့တိုက်ပွဲဆိုရင်ဒီတော့သူ့တဲ့စိတ်အန္တရာယ်ကြီးလို့ထင်တာပဲကျွန်တော်ကတော့
အဲ့ဒါတော့မှန်တယ်ကျွန်တော်လက်ကမျိုးဥကျသာသာမြင်လို့မြင်တယ်လူမျိုးကြီးအပြင်ဆောင်လာရင်တော့မကောင်းဘူးမကောင်းတဲ့ပြင်းဒီပြည်တော်စုဆိုတဲ့နာမည်နဲ့မကောင်းတော့ဘူးအောင်လို့ဆိုရင်အခုဟာရခိုင်နဲ့ဖြစ်နေတယ်ပဲထားအဲဒါဆိုရခိုင်ကအလုံးမပါဘူးရထားအောင်အေးနဲ့ဖြစ်နေတယ်ပဲထားအောင်အေးအေးဘူးထောက်ခံနေရခိုင်နဲ့ကျတော်များရှိတယ်အာဟန်ဒီကတော့ပြီမထောက်ခံရင်တော့မထောက်ခံနိုင်ဘူးကျတော်များရှိတယ်ရှိတော့အဲ့လိုဟာမျိုးဖြစ်နေရင်ဆက်တိုင်းရင်းနဲ့စိတ်ထဲမှာလည်းမလို့ဆက်ပြတော့လာမလဲဆိုတော့တက်ချက်ချက်ပေါင်းတွက်လာနိုင်ရဲ့လေ
တချိန်နဲ့ဟာပဲသူတို့ကဒီပြည်တော်စုငင်းငန်းရေးအတွက်ဘာလုပ်မလဲညာလုပ်မလဲဆိုပြောနေရတယ်အဲ့ဒီမှာလည်းပဲအေးမပါဘူးဆိုတော့သူချန်ထားပြန်တယ
်အဲ့အဲ့ဒါလည်းကျွန်တော်လည်းမြန်မာနေဒီတွင်းကြီးကအမားခဏခေါ်ပြီးဆွေးနွေးလိုက်ရင်လည်းပြီးသွားမယ်ကိစ္စပဲဆွေးနွေးကြည့်ဆွေးနွေးကြည့်ပြီးတော့မှအဲ့ဒါမှတော့နှုံးနဲ့ဆွေးနွေးတော့မှတစ်ဖက်ကဘာလို့လဲတစ်ဖက်ကဘာဖြစ်လဲအဲ့ဒါကုန်သိမှာကိုဆွေးနွေးရင်ဘာမှသိမှာမဟုတ်ဆွေးနွေးပြီးတော့မှဒရုန်းနဲ့ပြန်ကြောင်းနေတဲ့အချိန်နဲ့ရှိလားမရှိလားလုံးဝမရတော့ဆက်တိုက်မယ်ဆိုရင်တိုက်တာတမျိုးခုကဘာမှမဆွနေဘူးဒီလိုစွဲဖြစ်နေတာတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လေကျွန်တော်ဥကျသာနာဝတဲ့အမြင်နဲ့ပြောဖို့ပါတယ်ကျွန်တော်တော့ရှစ်ဆိုတော့လုံးဝမကြိုက်ဘူးလို့အဲဘယ်ဘက်ကပဲဘယ်လိုဖြစ်နေလဲဘယ်နဲ့ဘယ်နဲ့ပဲဖြစ်နေလဲရှစ်ဆိုတာကောင်းတဲ့လက္ခဏာပေါ့နောက်ပြီးတော့နှုံးနဲ့ပြပဋိပက္ခဖြစ်တဲ့ဆိုတာကဟိုကြီးဆိုတာနှစ်သက်ပြုံးချိန်မှာပဲရတယ်တစ်ဖက်ကဒီဘက်ကချိန်ရင်လုံးဝမရဘူးအဲ့တော့တစ်ဖက်နဲ့တစ်ဖက်ကအနည်းငယ်အများတော့ရှိရမယ်။ဒါမှဟိုတစ်ဖက်နဲ့တစ်ဖက်ဆစ်ဖြစ်ကြပြီဆိုလို့ရှိရင်ဟိုဖြစ်နေတာကတစ်ဖက်လုံး50 50မှားတယ်ဖြစ်နေတယ်။ဒါမှမဟုတ်60 40 90 30အဲ့ဒါမျိုးဖြစ်နေတယ်။ဒါငါတို့ဘက်ကအကုန်မှားပြီးဟိုဘက်ကအကုန်မှားတယ်ဆိုတော့လုံးဝမဖြစ်ဘူးလို့ကျွန်တော်ထင်တယ
်။နောက်အခုရောက်ဝန်းကြီးလာတော့လည်းပဲတခန်းကြီးနဲ့အချင်းလေးကြည့်လိုက်ရင်လည်းရေကောက်ပွဲတော်ရှင်းပါနိုင်ပါမလားအထူးသဖြင့်ဆိုင်မြောက်ပိုင်းမှာဆိုတော့အစိုးရကလည်းရေကောက်ပွဲနဲ့ပတ်သက်လာပြီးနောက်ပါပြီးညီငယ်ရေးလိုအပ်တဲ့ကိစ္စတွေမှာအဲ့တော့ဒီလိုထဆင်းနေဖို့မရဘူးကျွန်တော်
။ဒီလိုတွက်ကြည့်မယ်ဆိုရင်ဟိုတစ်ခါတည်းကျွန်တော်တို့ပြန်စဉ်းစားကြည့်မယ်ဆိုရင်ရွေးကောက်ပွဲလာမယ်။တို့တော်ရခိုင်ပြည်မှာကတို့နိုင်မဲ့အခြေအနေမရှိဘူးအစိုးရအဖွဲ့ကအမြင်နဲ့တို့ရခိုင်မှာရခိုင်ပါတီလေးကနိုင်နေတာပဲ။အဲ့တော့ရခိုင်ပြည်မှာရွေးကောက်ပွဲဖြစ်စီဖြစ်စီဖြစ်စီမဖြစ်စီဖြစ်စီတို့တို့အရှုံးမရှိဘူးလေ။ကျွန်တော်တို့ကမြင
်ပါတီဘက်ကပေါ့ energy party ပေါ့ဆိုတော့တက်လို့ဘယ်လိုခါစင်သားကြီးမဆင်းသူရပြည်ဆောင်စုမပြုတ်ခွဲရေးဘာညာဟိုဘက်ကလူဝင်မှုကိစ္စသိအကြီးကြီးနဲ့ဆွဲနေရမှာအဲ့ဒီခိုင်းဒီလူတွေနဲ့သူတို့နဲ့ညီညွတ်ဖို့လည်းပိုအကြီးကြီးဖြစ်နေပါပဲဒီကိစ္စကိုစင်သားပဲနဲ့သူတို့ဘယ်လိုကြောင့်အဲ့နဲ့တိုက်နေရသလဲ
အဲ့ဒါကတော့ဟိုမှာဘော်ဒီဘာမှမဟုတ်တဲ့ဆိုင်ရင်သားတွေနဲ့ဗမာတွေနဲ့အဲဗမာအစိုးရတွေနဲ့ညီညွတ်ဖို့ကတော့အကြီးကြီးဆုံးပဲအဲ့ဒါမညီညွတ်စမြတ်ကလပ်ပါလုံးဘယ်တော့မှစစ်မနဲ့ပြည်တော်စုလည်းရမှာမဟုတ်ဘူးနောက်ပြည်တော်စုပြုတ်ပဲဝင်တဲ့တဖြည်းဖြည်းအရာကပုံပြီးအန္တရာယ်များတယ်။အဲ့ဒါကျွန်တော်လည်းနားမလည်ဘူး။ဘာလို့အဲ့မှာဒီလိုကိစ္စကိုအခွင့်ကောင်းကမယူတာဖြစ်နေဒီရခိုင်ရင်းနဲ့ဆွေးနွေးလိုက်ပြီးသွားမဲ့ကိစ္စပဲ။ဆွေးနွေးလိုက်ဆွေးနွေးအောင်မြင်မှောင်မြင်တာတရားလေ။ဆွေးနွေးဖို့လက်ခံလာတော့ကတော့လုပ်တင်နေဆိုကျွန်တော်ထင်တယ်
။နောက်အဲ့လိုကိစ္စရဲ့အပြင်ဒီမှာသူတို့ဘက်ကပြောတဲ့အရာဆိုလို့ရှိရင်စစ်တုံးပိုင်းတွေဖမ်းမိတာလည်းလည်းဘုကိစ္စတကယ်ကြီးတဲ့ဖြစ်နေရတဲ့အာဖဂန်နစ္စတန်စစ်ပွဲတွေမှာတော့မှသူတို့စစ်သုံးပိုင်းတွေလဲလံမှုတွေအပြန်အလှန်ထုတ်ပြကြတယ်ရှိသေးတယ်။အဲ့ဒီဟာလူဖို့ကန့်ဟန်တာကိုလည်းတမန်တော်ကသာမလက်ခံတယ်ဆိုတာမပြောဘူး။ကိုယ်ကပြောလို့တ냐ဟောတာမဖြစ်နိုင်ဘူးဒါတဟုတ်တဲ့စကားတွေ unrealistic ကိုပဲသူပြောပြောနေကြတယ်။ဟုတ်ပါပြီ။မာ
မီမဒီဖြစ်နေတာရခိုင်ကတစ်ဖက်အစိုးရတစ်ဖက်စစ်တပ်ကတစ်ဖက်အမှုဖြစ်နေတယ်။သုံးခုဆိုင်ဖြစ်နေတယ်ကျွန်တော်ဆွေးနွေးရမှာသုံးခုစံလို့ဖြစ်နေတယ်ဒါကလည်းအဲ့ကြောင့်လို့ပြုလို့များပြည်လာပုံများဖြစ်နေလားလို့ကျွန်တော်ထင်တယ်ဒီ
သူတို့နှစ်ဖက်တိုက်တာတဲ့အကြီးကပြည်သူတွေအပြစ်မဲ့တဲ့လူတွေညှနာတာ အခုရောဂါတွေကဆိုးတွေဖြစ်လာတဲ့အချိန်မှာဒီကိစ္စကိုဘယ်လိုစိုက်ပူပေါင်းပြီးတော့မကာကွယ်နိုင်ကြလဲ။အန်ရကြီးကဒီစိုက်လို့ထင်ပါတယ်ကျွန်တော်က။အဲ့ဒါကတ
ော့အလုံးအလုံးကိုအန်ရကြီးတဲ့ကိစ္စပဲ။အဲ့ဒါကဘုဆိုစပီဒုက္ခတွေလည်းနားမဟုတ်ဘူးခိုင်ပြီးမှဒီရည်ရည်မရှိပါလည်းမရှိစားစားတော့စရာမတော့စရာရေတော့မရှိလို့ဟုတ်လားအခုကတို့ကိုဗစ်ဖြစ်လို့ရှိရင်မင်းလက်ဆေးရမယ်ပြောတယ်လက်ဆေးဝတ်စားလက်ဆေးဝတ်ပြောနေတော့ကိုတော့ရေမရှိဘူးအဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာဒီလိုအဲ့ရောဂါတော့ဝင်နိုင်ရင်တော့မသက်သာဘူးလို့ကျွန်တော်ထင်တယ်တော်တော်ကိုတော့ခရောက်ကြည့်မယ
်ဘာသူကဒီပြိပဟာကိုပြေလည်ဖို့အတွက်ဂျာဝင်ကြီးနိုင်ပြိမဲ့ကိစ္စတော့ဟာစင်းလာမိရဲ့ကျွန်တော်ဘယ်သူတွေကများဝင်ပြီးစစ်စစ်ပြန်ချစ်ထိုင်မလဲဆိုတော့ဂျင်းကဆရာရောက်ဖွဲ့ဖွဲ့ကစစ်စစ်ပြလို့ပြဆုံးရတယ်ဆိုတော့အချိန်မျိုးဖြစ်နိုင်တယ်ထင်ပါလ
ားအပြင်ကစစ်စစ်ပြလို့ဆိုနေရဆိုတာကတော့အရင်63မိနစ်တုန်းကဦးနေဝင်တို့တို့ကပညာရေးဆိုနေတဲ့ဝက်စပီခေါ်တော့ကတော့ပြုတ်ပြီးရောက်နေတဲ့ဘတ်ကပါတွေပါတယ်လက်တက်တာပဲလေအဲ့ဒါဆိုဘက်ကပါတယ်တီယိုပီရည်ပြောနေမြန်နဲ့မောင်ရောင်မလာတက်တာတွေပါလေရှိတယ်ဆိုတော့အဲ့ဒါတီယိုပီရဲ့ကျောင်းဝင်ဆောင်ရွက်မှုမရှိဘဲတော့မလာနိုင်ဘူးပေါ့အဲ့ဒါတော့ရှင်းတယ်လေအဲ့ဒီ863နုံ
းကဟုတ်ကဲ့အဲ့ဒီခင်ဗျာတင်ကျွန်တော်အဲ့ရလာရတာပဲဒါပေမဲ့အခုကိစ္စမှာလည်းတေယုတ်ကသူရဲ့အကျိုးစီးပွားရှိနေတာပဲသူရဲ့ရင်းနှီးမြှုပ်နှံမှုအဲ့ဆိုတော့အဲ့ကိစ္စကတော့
ဒီရတယ်လေတကယ်ဝင်ပြီးတိုက်တွန်းပေးတော့ရအောင်ရမယ်လို့ကျွန်တော်ထင်တယ်အဲ့ဒါတိရုကရခိုင်ပြည်ထဲမှာသူမစီဝါကြီးတုံ့နံရတယ်အများကြီးလေကြောက်ဖြူရင်းနဲ့စိတ်ကန်းလို့ရင်းနဲ့ပဲဟောရင်းနဲ့ပိုင်လိုင်းတို့ဘာလို့အကုန်ရှိတယ်ဆက်သူကြိုးစီဝါတော့မှရှိနေတာပဲသူမင်းတို့ဣဇာယူလာရည်ယူလာတဲ့ရင်းနဲ့ညိုကြောက်ဖြူရတဲ့ဓာတ်နဲ့ပိုင်တဲ့တိရုကြီးပေါ်နေတယ်တောင်းကြီးရခိုင်ပြည်ရဲ့ထွက်တဲ့တန်းငွေတွေသူတို့ရတာလေးရှိတယ်သူတို့အနေနဲ့ဝေစုကြီးဆောင်ရက်ပြီးနိုင်ရင်တော့ကောင်းနဲ့ကောင်းမယ်အကျိုးလည်းရှိမယ်လို့ကျွန်တော်ထင်တယ်
ဒါပေမဲ့အခုတရုတ်ရဲ့ရပ်တည်မှုကကျွန်တော်မြင်တာကအိန္ဒိယရဲ့ Golden စီမံကိန်းကိုဟန့်တာဖို့အတွက် AA ကိုအသုံးချနေတယ်။ဆိုတော့ AA ဟာသူတို့ရဲ့ပါနေရဲ့ဆူရတရုတ်ကလည်းစိတ်ချလက်ချပဲ AA နဲ့ဆိုတာနဲ့ချင်းနဲ့ကြည့်ကြတော့သူတို့ဘာမှစိတ်ဝင်စားမှာမပြောက်စရာ
။ဟုတ်တယ်အဲ့ဒါလည်းပြဿနာတစ်ခုပါလို့ဒီကတော့နှစ်ဖက်ကလုပ်နေတယ်နေရဆိုတော့ကျွန်တော်ထင်နေတယ်။ဘာဖြစ်လဲဆိုတော့တော့ဘာမှတမရဘက်ကထုတ်တယ်ဒီပြန်လာနေမှလည်း AA ရဲ့ကနေဆူလက်နဲ့ဒီအတူပြီးလို့လည်းနဲ့ဒီသူတို့ကစစ်တပ်ကပြန်နေတဲ့နေ့တောင်မှဘူမိခိပင်ကြီးစီးတဲ့ဘာတွေပြောလဲဆိုတော့အဲ့ဒီနေ့တည်းသူတို့ပဲရရတယ်။ဝယ်ရမှာပဲတရုတ်စီအားလား။တရုတ်ဝယ်တဲ့စက်ရောင်းနေလို့ရှိရောမဟုတ်ရောင်းနေလို့မရှိဘဲဘယ်လိုရမလဲ။အဲ့ဒါတွေလည်းစဉ်းစားကြည့်ရရမျိုးစုံပဲ
။လောရုံမှာတမရမှာထိတန်းတောင်းဆောင်မိုင်းဝေနေရမှာလူငယ်အရာရှိတွေအများကြီးတူးပြီးပြီးတော့ခံထားပါတယ်။ဒါကဘုဒ္ဓမြင့်မြောက်ဟန်လဲသူကလည်းအဆက်တို့ချက်ပြထားတဲ့စတန်းအောင်မှာကျော်လွန်လာခဲ့ပြီဆိုတော့သူကလည်းအင်းသားယူတော့မယ်ဆိုတော့သတင်းတွေထွက်တယ်။နိုင်ငံရေးကိုဝင်မယ်လို့သတင်းတွေထွက်တယ်။သုံးသပ်ကြရပေါ့။နိုင်ငံရေးဝင်နိုင်တော့လူလူထောက်ခံမှုပိုရအောင်သူလုပ်ရမှာပေါ့။ဆိုတော့တပ်မတော်ရင်းမှာဒီစစ်တွေနဲ့ကြံခဲ့မယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ရင်တော့ဒါပုံစံရိုးအစ်စ်တမျိုးမျိုးပုံစံအစ်စ်တစ်ခုခုဖြစ်လာနိုင်လို့ထင်နိုင်ရရှိပါလား။
ဆရာတော်ခင်ဗျာဒီခဏတစ်ခုတိတ်လို့ရှိရင်တော့တမျိုးလေးစစ်စရာကြာလာမင်းကြာလာလို့ရှိရင်ပဲပဲမဆိုနောက်ပဲလုံးတဲ့စစ်သားရည်ညီငွေလာတာပဲဘုဘဲမှာလည်းဒီဒီဘက်မှာလည်းဒီခလာနောက်တော်တော်တော်နဲ့မှငန်းနဲ့ပဲပြန်ပြီးတော့တပတ်လုံးကတော့စစ်စရာတော့ကြာရင်တော့ညီငွေလာကြမှာပဲခေါင်းဆုံးကတော့နောက်ပဲလုံးရှင်နေမှာနေမြင်ရပြီးတော့ဒါမှအကျုံးရှိတဲ့စစ်ကိုရပြီးတော့ဆွေးနွေးပတ်ဆိုင်ရတာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်တယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုရှိအောင်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နေရတဲ့အတွက်ပုံမှန်ကာကွယ်ဆေးထိုးဆေးတိုက်အစီအစဉ်တွေကိုမေလလဇန်ပိုင်းအထိရပ်ဆိုင်ထားခဲ့ရတာပါ။ကမ္ဘာ့ချမ်းမြေအဖွဲ့ကအကြံပြုထားတဲ့ကာကွယ်ဆေးထိုးဆေးရည်တွေမှာအနည်းဆုံးရှိထားရမယ့်ကာကွယ်ဆေးပစ္စည်းတွေကိုရရှိအောင်ဆောင်ရွက်နေရလို့ဖြစ်တယ်လို့သိရပါတယ်။အခုအခါမှာတော့မေလ16ရက်နေ့ကနေစတင်ပြီးပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုပြန်လည်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။2020ခုနှစ်မေလ29ရက်နေ့အထိစနေတနင်္ဂနွေရုပ်ပိတ်ရက်တွေကနေလွဲပြီးနှစ်ပတ်ဆက်တိုက်ထူးနှံတိုက်ကြိုးပေးသွားမှာပါ။ပြည်သူ့စေယုံနေမှာတော့ဇွန်လ၁ရက်နေ့နောက်ပိုင်းမှာတပတ်ကိုတရက်ပုံမှန်ဆက်ပြီးထုံနှံပြီးတော့မှာဖြစ်ပါတယ်။ဒေသနာမိခင်ကလေးကျိလက်ကျမကြီးဌာနခွဲများနဲ့ကျိလက်ကျမကြီးဌာနခွဲရက်ွက်ကြေးရွာလူအုပ်စုအသီးသီးမှာတော့ဇွန်လ၁ရက်နေ့ကနေစပြီးလစဉ်ပုံမှန်ထုံနှံပြီးတော့မှာဖြစ်ပါတယ်။ ပြန်လည်စတင်ဆောင်ရွက်နေပြီဖြစ်တဲ့ပုံမှန်ကာဝယ်စီထူအစီအစဉ်မှာပါဝင်တဲ့ငါးမျိုးဆက်ကာဝယ်စီအကြောင်းကိုကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကအခုလိုရှင်းပြပါတယ်။င
ါးမျိုးဆက်ကာဝယ်စီကတော့ဒီဘာလဲဆိုစုံစုံကြညာမေးခိုင်ပြီးတော့ကြတော့အသေးအောင်ပြီးနဲ့ဒီ H influence လို့ခေါ်တဲ့ဦးနောက်မေးအောင်စုံဝင်းမိကာဝယ်စီပေါ့အဲ့ငါးမျိုးကိုပေါင်းစပ်ထားတာပါ။ဒါကိုဆရာတို့2012ကစပြီးတော့ထည့်သွင်းခဲ့တယ်ပေါ့နော်။လောလောဆယ်အားဖြင့်တော့ကျွန်တော်က2လ4လ6လမှာ3ငိန်ထိုးပေးနေတယ်ဒါမဲ့ခုနောက်ပိုင်းမလုပ်တာလဲဆိုတော့ဒီ17လမှာအရင်တော့ဆိုရင်ဒါမပါဘူးဝက်သက်ကြိုက်သူပဲထိုးပေးတယ်အခုက17လမှာပါဒီဆေးကိုထပ်ထိုးပေးမယ်ပေါ့တနည်းအားဖြင့်ကျွန်တော်က booster လို့ခေါ်တယ်အားဖြင့်ထိုးပေးတော့အဲ့လိုအားဖြင့်ထိုးခြင်းအချင်းဘာဖြစ်လဲဆိုတော့ဒီဆေး၅မျိုးထဲမှာပါတဲ့စုံစုယောဂါပေါ့နော်သူရဲ့ခုခံကနှစ်ကြာလာတဲ့အမြညော့ညော့သွားတယ်ဒါကြောင့်မလို့ကျွန်တော်ကဘာဖြစ်လို့ဆိုဒါကိုအားဖြင့်အနေနဲ့ထပ်ထိုးပေးခြင်းအပြင်ပို့ပြီးတော့ကာကွယ်မှုကိုပူကြွားအောင်လုပ်ပေးမယ်။နောက်ပိုင်းလဲဒီကလေးတွေကိုကျွန်တော်က9နှစ်မှာတစ်ခါ10နှစ်မှာတစ်ခါထပ်ထိုးပေး။အဲလို6ချိန်သာထိုးလို့ရှိရင်ကိုဝင်ဆောင်မှာလဲဒီဆုံးလုံးနဲ့မေးခိုင်ထိုးကြမလို့တော့
ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုတွေကြောင့်ပုံမှန်ကာဝယ်ဆေးထိုးလုပ်ငန်းတွေကိုခေတ္တယာယီရန်နာထတာကြောင့်မိရောပြည်သူချို့ကစိုးရိမ်ပူပန်မှုတွေရှိခဲ့တာပါ။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့အကြံပေးချက်တိုင်းလိုက်လာပြီးထနိုင်သမျှအိမ်ထဲမှာနေထိုင်သွားမယ်ရင် COVID-19 သာမကအခြားကုသရောဂါကိုလည်းအတိုင်းအတာတစ်ခုအထိကာဝယ်ပေးသားဖြစ်သွားမယ်လို့သိရပါတယ်။ကဝယ်စီထိုးနိုင်ရန်သွားတဲ့အခါမှာတော့မိဘပြည်သူတွေအနေနဲ့အောက်ပါချက်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာန Facebook စာမျက်နှာမှာရေးသားဖော်ပြထားတာပါမိမိကိုယ်တိုင်တော့လည်းကောင်းမိမိကလေးကိုယ်တော့လည်းကောင်းမိမိမိသားစုကိုယ်တော့လည်းကောင်း COVID-19 ရောဂါကူးစက်ခြင်းမရှိစေဖို့မိမိကလေးငယ်မရရှိသေးတဲ့ကဝယ်စီတွေအားလုံးအပြည့်အဝရရှိစေနိုင်မှုနဲ့မိမိကလေးငယ်ကိုကဝယ်စီနဲ့ကဝယ်လို့ရတဲ့ရောဂါတွေကကဝယ်နိုင်စေဖို့အတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအကြံပြည့်ရတွေကိုလိုက်နာပြီးကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ပေးပါလို့ရေးသားဖော်ပြထားတာပါပုံမှန်ကဝယ်စီထုတ်လုပ်ငန်းမှာလာစဉ်ထိုးနှံတိုက်ကြွေးပေးနေတဲ့ကဝယ်စီအမျိုးအစားတွေဟာအခုဆိုရင်12မျိုးအထိရှိလာပြီလို့သိရပါတယ်ပုံမှန်ကာဝယ်စီထူးစစ်တိုက်အစီအစဉ်မှာငါးမျိုးဆက်ကာဝယ်စီကလည်းတစ်ခုပါဝင်ဖြစ်ထဲသွင်းထူးနှံတိုက်ကြွေးပေးနေရတာပါငါးမျိုးဆက်ကာဝယ်စီကိုထူးနှံတိုက်ကြွေးပေးမယ်ဆိုရင်ဘယ်နှကြိမ်ထူးနှံတိုက်ကြွေးပေးဖို့လိုအပ်နိုင်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါက်တာထားလင်းကအခုလိုပြောပါတယ်
ငါမျိုးဆက်ကာကွယ်ဆေးကသူကဆုံဆုံးမေးအဓိကတော့ဆုံဆုံးနာပေါ့နော်ဆုံဆုံးနာယောဂါကကျမတို့ကအစကတော့ငါးနှစ်အောင်ကလေးတွေရဲ့ဖြစ်ပေါ်ဖြစ်ဆုံးမှုရှော့ကျန်လာဆိုတော့ဒီ2လ4လ6လမှာ3ချိန်တိုက်ထားတယ်ဆိုရင်ငါးနှစ်အောင်မှာကာကွယ်နိုင်တယ်သူသဖြင့်3နှစ်အောင်မှာကာကွယ်နိုင်တယ်အခုတော့ကျမတို့ကတဖြည်းဖြည်းနဲ့ကာကွယ်ဆေးကလွှမ်းခြုံမှုများလာပြီဆိုတော့ဒီထက်ပိုပြီးကြဲကြဲပြန့်ပြန့်စဉ်းစားတာငါးနှစ်ကျော်တဲ့ကလေးတွေမှာဖြစ်နေသေးတယ်ဆုံဆုံးနာယောဂါအဲ့ဒါကိုဘယ်လိုထပ်ချမလဲဆိုတော့အဲ့ဒါကိုကျမတို့ကထပ်ဆောင်ထိုးတယ်လို့ခေါ်ပါတယ် booster dose ဆိုခေါ်ပါတယ်အဲ့တော့ငါးမျိုးဆက်ကာဝယ်ဆေးသရုတ်ထအကျင့်ထိုးပါတယ်ဆက်ဆက်လာမှာအဲ့ဒီကလေးတွေက9နှစ်ပြည့်ရင်ပင်စမအကျင့်ထပ်ရမယ်အဲ့ဒီကလေးတွေကပဲပင်စမအကျင့်ရပြီးသားကလေးတွေကပဲ9နှစ်နဲ့10နှစ်မှာဆက်ထမအကျင့်ထပ်ရမယ်အဲ့ဒီကလေးတွေအားလုံးကစုံစုံနာအမိခိုင်ဖက်ကောတသက်လုံးပူစရာမလိုတော့ဘူးပေါ့နော်အဲ့9နှစ်ကနေ10နှစ်အတွင်းမှာရမယ်ကလေးတွေကတော့တိမ်ကောင်းကင်ဆာကာဝယ်ဆေးအတူတူရရှိသွားမှာဖြစ်ပါတော့
ကာဝယ်စီထူးဆွေရဒါမှမဟုတ်ဆေးကမ်းမှာလူစုလူဝေးမဖြစ်အောင်တရက်ကိုကလေး90ဦးသာကာဝယ်စီထူးနဲ့တိုက်ကြေးပေးမှာဖြစ်တာကြောင့်ဆေးရုံသူမဟုတ်ကျန်းမာရေးဌာနကိုတက်နိုင်သမျှကြိုတင်ဖုံးဆက်ရချင်းယူဖို့လိုတယ်လို့သိရပါတယ်။မိမိတို့နေထိုင်ရာတိုင်းဒေသကြီးပြည်နယ်နဲ့မြို့နယ်တွေမှာဆက်သွယ်မေးမြန်းလို့ရနိုင်မဲ့ဖုန်းနံပါတ်တွေကိုလည်းကျန်းမာရေးနဲ့အကသာဝန်ကြီးဌာနရဲ့ website နဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြပေးထားတာပါ။ပြည်ပပြည်သူတွေအနေနဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိပြုရမယ့်ချက်တွေကိုလိုက်နာဆောင်ရွက်ရင်းမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာပါဝင်တဲ့ကာဝယ်ဆေးတွေကိုထိုးနှံတိုက်ကြွေးလို့ရနိုင်ပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ VOA American Dance ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ Set Season တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio Season တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းအချင်းချင်းရှုနိုင်ပါရဲ့ရှင
်အခုတစ်ခါတော့ VOA ရဲ့အပတ်စဉ်တင်ဆက်ပေးနေကြတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ
ိန်လာလီကမပေးဘောလုံးပွဲစဉ်လေးကိုဂျွန်လာစောပိုင်းမှာပြန်ဆနိုင်ပြီလို့စိန်ယောင်နာပိုင်းတွေကပြောလိုက်ပါတယ်။ပရီးမီယာလိဂ်ဘက်မှာတော့ဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတချို့တွေ့ရှိခဲ့တယ်လို့ပရီးမီယာလိဂ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။အိုလံပစ်ပြိုင်ပွဲကို၈နှစ်မကျင်းပနိုင်တော့ပြိုင်ပွဲကိုဖျက်သိမ်းသွားဖို့ရှိနေပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပိန်လာလီဂါမပေးဘောလုံးပွဲတွေကိုဂျွန်လာရှင်းနေမှာပြန်ဆနိုင်ပြီလို့စပိန်ဝန်ကြီးချုပ်ဖေဒရိုဆန်ချက်စ်ကပြီးခဲ့တဲ့စနေနေ့ကပြောလိုက်ပါတယ်
။ El gobierno de España y el Ministerio de Sanidad ha dado luz verdePara que se vuelva a celebrar la Liga de Fútbol Profesional.
Spain ဆိုရနဲ့ဂျမားယူဝင်ကြီးဌာနတွေကဘောလုံးပွဲတွေပြန်ဆောက်ခွင့်ပြုလိုက်ပါပြီ။ဒါကြောင့် La Liga မှတ်ပေးဘောလုံးပွဲတွေပြန်ကစားနိုင်ပြီဖြစ်ပြီးလာမယ့်ဂျွန်လရှိရဲ့သတင်းဘက်ကဆက်ပြီး La Liga ပွဲတွေကိုပြန်ဆက်သွားမှာပါ
။ပွဲစဉ်တွေကိုတော့ဂျွန်လ17ရက်နေ့မှာ Real Betis နဲ့ Sevilla တို့ပွဲတွေပြန်ဆက်သွားနိုင်တယ်ဆိုပြီး La Liga ဥက္ကဋ္ဌ Javier Tebas ကလည်းပြောထားပါတယ်။ La Liga မှတ်ပေးပွဲစဉ်တွေပြီးဖို့17ပွဲကျန်နေသေးပြီးတော့ဘာစလိုနာအသင်းက Real Madrid ထက်နမတ်အသာနဲ့ဇယားထိတ်ကနေဦးဆောင်နေတာဖြစ်ပါတယ်။အင်္ဂလန်ဘက်မှာတော့ Premier League ဘောလုံးပွဲတွေပြန်ဆောက်ဖို့အတွက်အသင်းတွေလေ့ကျင့်မှုတွေပြန်လုပ်နေကြမှာပဲ။ကစားသမားနောက်ထပ်နှစ်ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတာလို့ Premier League ကပြောလိုက်ပါတယ်။ကစားသမားတွေကိုဗိုင်းရပ်စ်ရှိမရှိဒုတိယအတုပ်စစ်ဆေးတာမှာကစားသမားနှစ်ယောက်မှာဗိုင်းရပ်စ်ကိုတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးတော့ Premier League ကစနေနေ့မှာကြေညာပါတယ်။မေလ19ရက်၊21ရက်နဲ့22ရက်နေ့တွေမှာကစားသမားနဲ့အသင်းတာဝန်ရှိသူ996ယောက်ကိုကိုဗစ် -19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးခဲ့ပြီးဒီထဲကအသင်း2သင်းကကစားသမား2ယောက်မှာဗိုင်းရပ်စ်ပိုးတွေ့ရှိရဆိုတော့တည်ပြုနိုင်တယ်ဆိုပြီးတော့ Premier League ကသူတို့ရဲ့ကြေညာချက်ထဲမှာပြောထားတာပါ Premier League အသင်းတွေပြီးခဲ့တဲ့သတင်းပတ်ကစပြီးတော့လေ့ကျင့်မှုတွေကိုအကန့်အသတ်နဲ့စတင်ခဲ့ခြင်းကစပြီးတော့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးလာခဲ့တာမှာကစားသမား6ယောက်မှာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်ရောဂါပိုးတွေ့ရှိတဲ့ကစားသမားတွေနဲ့အသင်းကဒီတာဝန်ရှိသူတွေအနေနဲ့တပတ်ကြာတိသက်ခွဲနေသွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်။ Virus တွေ့ရှိတဲ့သူဘသူဘဝဆိုတာကတော့ထုတ်ပြန်သွားမှာမဟုတ်ဘူးလို့လည်းဆိုပါတယ်။အစောပိုင်းကဘိုးတွေ့ရှိထားတဲ့သူ6ယောက်ထဲက4ယောက်ကတော့ Watford အသင်းက Adrian Mariappa နဲ့အသင်းဝန်ထမ်း2ယောက်အပါအဝင် Burnley ရဲ့လက်ထောက်နီးပြား Ian Mount တို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ဂျာမနီတင်းကို2014ကောဖလာနောက်ဆုံးဖိုင်နယ်မှာအနိုင်ကိုသွင်းပေးခဲ့တဲ့ Dortmund တိုက်စင်မှု Mario Götze ဟာဒီနေ့ဘောလုံးရာသီမှာအသင်းကနေထွက်တော့မယ်ဆိုပြီးတော့ Dortmund အသင်းကပြောလိုက်ပါတယ် Dortmund အသင်းရဲ့အောက်သား Director Michael Zorc နဲ့ Götze ရုပ်ဖိခဲ့တဲ့ဘက်ကဆွေးနွေးခဲ့ပြီးတဲ့နောက်မှာ Michael Zorc ကအဲ့လိုမျိုးစနေနေ့ကပြောလိုက်တာပါပြီးခဲ့တဲ့ဘက်က Götze နဲ့အချိန်တော်ကြာဆွေးနွေးခဲ့ပြီးဒီဘောလုံးရာသီကောင်မှာလမ်းခွဲဖို့သဘောတူခဲ့ကြတယ်ဆိုပြီးတော့ Michael Zorc ကလည်းပြောထားပါတယ်ကိုယ်တော်ဟာဒေါ့တ်မန်အသင်းကလူငယ်အကယ်ဒမီကနေထွက်လာခဲ့တဲ့ကစားသမားဖြစ်ပြီးတော့2013ခုနှစ်မှာသူဟာဒေါ့တ်မန်ကနေပြိုင်မဲ့ဘိုင်ယန်မြူနစ်အသင်းကိုပြောင်းသွားပြီးတော့အဲ့မှာ3နှစ်ကြာကစားပြီးတဲ့နောက်ဒေါ့တ်မန်အသင်းကို2016မှာပြန်လာခဲ့တာပါအသက်28နှစ်ရှိဖြစ်တဲ့ကိုတော်ဟာဒေါ့တ်မန်ကိုပြန်လာပြီးတဲ့နောက်မှာပုံမှန်ပွဲထွက်ခွင့်မရပဲဖြစ်ပြီးတဲ့နောက်မှာအခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လာခဲ့တာဖြစ်ပါတယ်ခင်ဗျာအီတလီနိုင်ငံမီလန်မြို့ကကဘာကျော်ဆန်စီရိုဘောလုံးကွင်းကြီးကိုဖြိုဖို့အီတလီနိုင်ငံရဲ့ရှေ့အောင်အမွေနဲ့အဖွဲ့တော်ဝန်ရှိသူတွေကခွင့်ပြုလိုက်ပြီဖြစ်ပါတယ်။2020ပြည့်လွန်ကာလနှစ်တွေကစောင့်လုပ်ထားတဲ့ဆန်စီရိုကွင်းကြီးကိုအစားထိုးပြီးတော့အသစ်တည်ဆောက်ဖို့အတွက်မီလန်နှစ်သင်းစီစဉ်ခဲ့ကြတာပါ။ဆန်စီရိုကွင်းကိုဖြိုဖျက်ပြီးအသစ်ဆောက်မဲ့ကိစ္စကိုအီတလီရှေ့အောင်အမွေနဲ့အဖွဲ့ကမကန့်ကွက်တာကြောင့်ကွင်းသစ်ဆောက်ဖို့အတွက်အတားအဆီးတစ်ခုကိုကျော်လွှားနိုင်လိုက်ပြီဖြစ်တယ်လို့လည်းပြောပါတယ်။ဒါကနောက်ဆုံးဆုံးဖြတ်ချက်မဟုတ်ပေမဲ့ကွင်းသစ်ဆောက်ဖို့အတွက်လုပ်တဲ့နေရာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ San Siro ကွင်းကိုနှစ်ပေါင်း100တွဲမှာအချင်းချင်းပြန်ပြီးတော့ပြုပြင်တည်ဆောက်ခဲ့တာရဲ့ကြောင့်2026ခုနှစ်စတင်တည်ဆောက်ချိန်ကစပြီးတော့ရှိလာခဲ့တဲ့အပိုင်းကအနည်းငယ်ပဲကျန်တော့တာပါ။ဒါကြောင့် San Siro ကွင်းမှာသမိုင်းအမွေနဲ့ဖြစ်ကြံတဲ့ပြီးသူကလက်ရာတွေတိတ်မရှိတော့ဘူးဆိုပြီးတော့လည်းမီလန်မြို့ Municipal Anabain ကသုံးသပ်ကြပါတယ်ခင်ဗျာ။COVID-19 ကသေးရေးရန်ပုံငွေကောက်သီးပြိုင်ပွဲကိုတနင်္ဂနွေနေ့ကအမေရိကန်နိုင်ငံ Florida ပြည်နယ်မှာကျင်းပခဲ့ပါတယ်။အမေရိကန်ကကမ္ဘာကျော်ကောက်သီးကစားသမားတွေဖြစ်တဲ့ Tiger Woods, Phil Mickelson နဲ့အမေရိကန်ဘောလုံးကနာမည်ကြီး Tom Brady နဲ့ Peyton Manning တို့၄ယောက်၂ယောက်တွဲစီကစားခဲ့ကြတာပါ။ဒီပွဲမှာ Tiger Woods နဲ့ Peyton Manning ကတစ်ဖက်, Mickelson နဲ့ Tom Brady တို့ကတစ်ဖက်ကစားခဲ့ပြီးတော့ Tiger Woods တို့အတွဲကတခြင်းအသာနဲ့အနိုင်ရသွားတာပါ။ ဒီဘက်မှာ COVID-19 ကယ်ဆယ်ရေးရန်ပုံငွေဖြစ်တဲ့ဒေါ်လာ30,000ပဲရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဂျပန်နိုင်ငံရဲ့ baseball ပြိုင်ပွဲတွေကိုဂျွန်လ19ရက်နေ့မှာပြန်စတော့မှာဖြစ်ပါတယ်။ဂျပန်အစိုးရက virus ကူးစက်မှုတွေမပြတ်နိုင်အောင်ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုရုတ်သိမ်းလိုက်ပြီးတော့ဂျပန်ရဲ့ကြီးစား baseball ပြိုင်ပွဲ NPB ပွဲတွေကိုပြန်စတော့မှာဖြစ်တယ်လို့ဂျပန် baseball league ကမေလ25ရက်နေ့ကကြေညာလိုက်တာပါ။ပြိုင်ပွဲတွေကိုအစောပိုင်းမှာပရိသတ်တွေမပါပဲကျင်းပသွားမယ်လို့ပြိုင်ပွဲရဲ့အကြီးအကဲအတ်ဆူရှိဆိုင်တိုကပြောပါတယ်ဒါပေမဲ့ပြည်သက်တွေအနေနဲ့ဘယ်တော့ပြန်ကြည့်နိုင်မယ်ဆိုတာကိုတော့အခုချိန်ထိထုတ်ပြန်ကြေညာခြင်းတော့မရှိသေးပါဘူးခင်ဗျာဒါကတိုကျိုအိုလံပစ်ပြိုင်ပွဲတွေဘက်ကိုကြည့်ရမယ်ဆိုရင်လည်း2020တိုကျိုအိုလံပစ်ပြိုင်ပွဲကိုရှင်းနေမှာမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုလုံးဝဖျက်သိမ်းမှာဖြစ်တယ်လို့နိုင်ငံကအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်ကပြောလိုက်ပါတယ်ကမ္ဘာတစ်ဝန်း virus ကူးစက်မှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲကိုတစ်နှစ်ရွှေ့ဆိုင်းမှုနိုင်ငံကအိုလံပစ်ကော်မတီနဲ့ဂျပန်အစိုးရတို့ကပြီးခဲ့တဲ့မတ်လကဆုံးဖြတ်ခဲ့တာပါဒါပေမဲ့ရှင်းနေမှာပြိုင်ပွဲကို virus and the king နဲ့ကျင်းပနိုင်ဖို့မဖြစ်နိုင်ဘူးဆိုရင်တော့ပြိုင်ပွဲကိုလုံးဝဖျက်သိမ်းမှာဖြစ်တယ်လို့ Thomas Bright ကမေလ20ရက်နေ့ကပြောပါတယ်ဒါပြင်ပြိုင်ပွဲကိုတစ်နှစ်ပြီးတစ်နှစ်ရွှေ့နေဖို့လည်းမဖြစ်နိုင်ဘူးလို့ IOC ဥက္ကဋ္ဌ Thomas Bright ကမေလ20ရက်နေ့ကပြောကြားလိုက်တာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
မေလ29ရက်ပုတ်ထုနေ့ညအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါကြောင့်သေဆုံးသူ3သိန်းခွဲကျော်သွားပါပြီ။တကမ္ဘာလုံးမှာရောဂါကူးစက်သူကလည်း5သန်း6သိန်းကျော်နေပါပြီ။အဲ့ဒီထဲမှာအမေရိကန်ပြည်တော်စုကကူးစက်သူရောသေဆုံးသူပါအများဆုံးဖြစ်ပါတယ်။အမေရိကန်မှာ COVID-19 ရောဂါဖြစ်နေသူ3,000,000+နီးပါးနဲ့သေဆုံးသူ3,000,000+ကျော်ရှိပါတယ်။ဒုတိယအဆိုးဆုံးကတော့ဘရာဇီးလ်နိုင်ငံဖြစ်ပါတယ်။အင်္ဂါနေ့တနေ့ထဲမှာဘရာဇီးလ်မှာသေဆုံးသူ1,000ကျော်ခဲ့ပြီးကမ္ဘာမှာတရက်ထဲသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလည်းတရက်ထဲသေဆုံးသူ900ကျော်အတီးပြုတ်လူနာသက် 3,500 နီးပါးနဲ့အဆိုးရိမ်စရာဖြစ်နေပါတယ်။နယူးဇီလန်နိုင်ငံမှာတော့နိုင်ငံထဲကဆေးရုံတွေမှာ COVID-19 လူနာတယောက်မှမရှိတော့ဘူးလို့ဒီကနေ့ပုတ်ထုနေ့မှာသတင်းထုတ်ပြန်ပါတယ်။စပိန်နိုင်ငံမှာ COVID-19 ကြောင့်သေဆုံးခဲ့သူ 2,500 ကျော်တဲ့အတွက်ဆယ်ရက်ဝမ်းနည်းအောင်မေ့ခြင်းအထိမ်းအမှတ်ကိုဒီကနေ့မှစတင်ပါတယ်ရှင်။ Twitter လူမှုကွန်ရက်ပေါ်မှာ American သမ္မတ Donald Trump ရေးသားတဲ့အချက်အလက်မှန်မှန်မှန်ဆက်နိုင်ဖို့ Twitter ကအချက်အလက်စုဆောင်းထားတဲ့ website link ကိုပထမဆုံးအကြိမ်တွဲပြီးဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကြရင်စာတိုက်ကနေချိုတင်မဲ့ပေးတာတွေကနေမဲမတမာမှုဖြစ်နိုင်တယ်လို့သမ္မတထရမ့်ကရေးတင်ခဲ့ပြီးမကြခင်မှာပဲချိုတင်မဲနဲ့ပတ်သက်တဲ့အချက်အလက်အမှန်ကိုစစ်နိုင်ပါတယ်ဆိုတဲ့ link ကိုသမ္မတ Twitter ရဲ့အောက်ဖက်နာမှာတွဲပြီးဖော်ပြခဲ့တာပါ Twitter ပေါ်မှာ follower တန်း80ကျော်တဲ့သမ္မတထရမ့်ကတော့အခုလို Twitter ကုမ္ပဏီရဲ့လုပ်ရဟာ2020သမ္မတရွေးကောက်ပွဲကိုဝင်ဆွက်တာဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုချုပ်ချယ်တာဖြစ်တဲ့အတွက်သမရတယောက်အနေနဲ့လုံးဝလက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ကဘာပတ်လမ်းကြောင်းထဲမှာလက်ပတ်နေတဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းစီသွားမဲ့လူလိုက်ပါတဲ့အာကာသယာဉ်ကိုအမေရိကန်ပြည်ပေါ်ကနေ2011ခုနှစ်ထဲကဆိုရင်ပထမဆုံးအကြိမ်ဒီကနေ့လွှတ်တင်မှာဖြစ်ပါတယ်။အမေရိကန်အာကာသသိပ္ပံစူဇန်လေးလာရေးဌာန NASA ကအာကာသယာဉ်ဘူး2ယောက်ဟာ SpaceX ပုဂ္ဂလိကကုမ္ပဏီရဲ့ Crew Dragon အာကာသယာဉ်နဲ့အာကာသကိုပြန်တက်ကြမှာပါ။တရုတ်နိုင်ငံတော်တချင်းကိုမထီမဲ့မြင်ပြုလုပ်ရင်ရာဇဝတ်မှုမြောက်ကြောင်းအတီးပြုမဲ့အငင်းပွားစရာဥပဒေချမ်းအပေါ်စန့်ကျင်ဆန္ဒပြနေကြတာနဲ့အတူအဲ့ဒီမူကြမ်းကိုဆွေးနွေးနေတဲ့ဟောင်ကောင်လွှတ်တော်အစအဦးပတ်လည်မှာအထီးကရုပ်နှိမ့်နှင်းရေးရဲတွေဒီကနေ့တာစီပိတ်ဆို့ခဲ့ကြပါတယ်။လမ်းပေါ်ထွဲဆန္ဒပြကြသူတွေနဲ့ရဲတွေကြားမှာလည်းပဋိပက္ခတွေဖြစ်ခဲ့ပါတယ်။အခုညပိုင်းမှာရဲတွေကမျက်ရည်ရိုးပုံးတွေတုံလူစုခွဲမှုတွေရှိခဲ့ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုပုံတစ်ခုနဲ့ညအတွဲရေဒီယိုအတင်ပြမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.